Welcome to the Voice of America in Burmese.
Mingala nya chang ma to ka shin ya shin. American pi daw su myo lo Washington DC ka ne VOA American atan ye 2020 khu ne December 23 ye Boudou ne nya bai season ne go Myanmar sanaw chain nya 920 ne chi line to meter 1925 30 ne ne line meter 190 ro ba ne chou lai pe ma ba shin.ကျမနာလာပါဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါအမေရိကန်လွှတ်တော်ကတင်ကြီးတကျွတ်ထက်အတည်ပြုထားတဲ့ဒေါ်လာ900ဘီလီယံကျော်သုံးစွဲမဲ့ကိုဗစ်ထောက်ပံ့ရေးအစီအစဉ်နဲ့အစိုးရတနစ်စာအသုံးစိတ်ဒေါ်လာ 1.4 ထရီလီယံကိုသမ္မတဒေါ်နယ်ထရမ့်ကလက်မမထိုးနိုင်ဘူးဆိုပြီးတော့အင်္ဂါနေ့ကချင်းချောက်ပြောဆိုလိုက်ပါတယ
် I'm asking Congress to amend this bill and increase the ridiculously low $600
အစိုးရထောက်ပံ့ကြေးငွေဒေါ်လာ600ဆိုတာအထက်ပင်ရှိတဲ့ပမာဏပါဒါကိုဒေါ်လာ2000သမမဟုတ် 4000 လောက်ထိတိုးပွင့်နိုင်အောင်မူကြမ်းကိုပြင်ဆင်ဖို့စစ်တော်ကိုပြောထားပါတယ်။နောက်ပြီးမူကြမ်းထဲမှာပါတဲ့အလဟတမလိုအပ်တဲ့အသုံးစိတ်တွေကိုဖယ်ရှားပြီးတင့်တော်တဲ့မူကြမ်းတစ်ခုတင်ပြဖို့ပြောထားပါတယ်။ဒါမှမဟုတ်လဲနောက်တက်လာမယ့်အစိုးရအဖွဲ့ကကိုဗစ်ထောက်ပံ့ရေးအစီအစဉ်တွေလှုပ်ရပါလိမ့်မယ်လို့သမ္မတထောင်ကပြောဆိုသွားတာပါ။လူမှုကွန်ရက်တွေပေါ်မှာတွေ့ရတဲ့သမ္မတထရမ့်ရဲ့ဗီဒီယိုထဲမှာပြောထားတဲ့အလဟတဖြစ်မဲ့အတုံးစိတ်တွေဆိုတာကတော့အမေရိကန်အစိုးရအတွက်နှစ်စင်ဘာနာရေးဆိုတဲ့နေရာမှာပုံမှန်ပါဝင်နေကြဖြစ်တဲ့အီဂျစ်နိုင်ငံအတွက်စီးရီအကူအညီပြားလိုက်စိုက်ပျိုးရေးနဲ့တော်ရင်တရိစံစောင့်ရှောက်ရေးလိုရောင်းမငွေကူညီထောက်ပံ့ရေးအတုံးစိတ်တွေကိုဆိုလိုတာဖြစ်ပါတယ်ကိုဗစ်ထောက်ပံ့ရေးအစီအစဉ်မှာသမ္မတထရမ့်အထက်ကကန့်ကွက်နေတာကကာယောဂါကာလအတွင်းစီးပွားရေးလုပ်ငန်းငယ်ကလေးတွေလက်ပတ်ရေးပေးမယ့်အကူအညီတွေမလုံလောက်တဲ့ကိစ္စအပြင်အမေရိကန်မိသားစုတွေကိုတိုက်ရိုက်ပေးမယ့်ငွေသားပမာဏနည်းနေတဲ့ကိစ္စဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူပုဂ္ဂိုလ်15ဦးကိုလူငင်ချန်နာခွင့်ပေးလိုက်ပါတယ်။ဒီထဲမှာ Republican အမတ်ဟောင်းတွေ2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတာဝန်ခံသူအပြင်2009ခုနှစ်က Baghdad မှာလူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမှာပါဝင်တဲ့အစိုးရ contract ဝန်ထမ်းတွေလည်းပါဝင်ပါတယ်။အခြားလူငောက်ကိုလည်းသမ္မတထရမ့်ကပြစ်ဒဏ်တွေလျှော့ပေါ့ပေးခဲ့ပါတယ်။အင်္ဂါနေ့ညမှာကြေညာခဲ့တဲ့လူငင်ချန်နာခွင့်ထဲမှာငွေကြေးအရှုပ်တော်ပုံတွေနဲ့အကျဉ်းကျခံရတဲ့ Republican အမတ်ဟောင်းတွေဖြစ်တဲ့ California ပြည်နယ်အမတ် Deacon Hunter နယူးယောက်ပြည်နယ်အမတ် Chris Collins တို့ပါဝင်ပြီးတော့ Texas ပြည်နယ်အမတ် Steve Stockman ကိုတော့ပြစ်ဒဏ်လျှော့ပေါ့ပေးခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားတို့နဲ့အနီးကဆက်သွယ်ခဲ့တဲ့သမ္မတထရမ့်ရဲ့ရွေးကောက်ပွဲအကြံပေး George Papadopoulos လည်းလူငင်းချနာခွင့်ပေးတဲ့အထက်ပါဝင်ပါတယ်။ရာထူးတာဝန်ပြီးဆုံးတော့မဲ့သမ္မတသူအနေနဲ့အခုလိုပြစ်ဒဏ်တက်ညာခွင့်ပြုတာမထူးဆန်မယ်မလဲ။သမ္မတထရမ့်ကတော့သူ့ရဲ့မဟာမိတ်တွေနဲ့မိတ်ဆွေတင်ငယ်ချင်းတွေမမျှမတဆက်ဆံခံရတယ်လို့ထင်ရင်ကြားဝင်ဆောင်ရွက်ဖို့ဝန်မလေးဘူးဆိုတာရှင်းရှင်းလင်းလင်းပြသလိုက်တာလည်းဖြစ်ပါတယ်။လူတွေကြိုတင်ခံမှပြောဆိုနေကြတယ်လို့လူငင်းချနာခွင့်ပေးလိုက်သူတွေထဲမှာသမ္မတထရမ့်ကိုယ်တိုင်နဲ့သူ့မိသားစုအပါအဝင်သူ့ရဲ့ပုဂ္ဂိုလ်ရင်းရှင်နဲ့ရူဒီဂျူလီယာနီတို့ရဲ့နာမည်တွေတော့မပါဝင်ပါဘူး။အမေရိကန်ရွေးကောက်ပွဲဆိုင်ရာနှိပညာကုမ္ပဏီမှာလုပ်ကိုင်နေတဲ့ဝန်ထမ်းတစ်ယောက်ကသမ္မတဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲဆိုင်ရာရှင်နဲ့ရူဒီဂျူလီယာနီနဲ့ဆစ်ဒနီပိုဝဲအပြင်ကွန်ဆာဗေးတစ်သတင်းမီဒီယာတချို့ကိုအသေးဖြတ်မှုနဲ့တရားစွဲဆိုလိုက်ပါတယ်။အမေရိကန်ပြည်နယ်အတော်များများမှာရွေးကောက်ပွဲမဲဆင်းတွေရည်တွယ်ရမှာအသုံးပြုခဲ့တဲ့ Dominion မဲပေးဆက်ကုမ္ပဏီရဲ့လုံခြုံရေးဆိုင်ရာညွှန်ကြားရေးမှူး Eric Komaha အသက်အန္တရာယ်ချင်းချောက်ခံရတဲ့အတွက်ပုံအောင်နေရတာဖြစ်ပါတယ်။ရွေးကောက်ပွဲမှာအသုံးပြုခဲ့တဲ့ Dominion မဲပေးဆက်တွေမှာရွေးကောက်ခံသမ္မတ Joe Biden အသာရအောင်မမှန်မကန်လှုပ်တာတွေရှိခဲ့တယ်ဆိုပြီးသမ္မတ Trump နဲ့သူ့ကိုခြောက်ခံသူတွေကအထောက်အထားမရှိဘဲဆွဆွဲပြောဆိုနေကြတာပါ။ကော်လိုရာဒိုပြည်နယ်ဒန်ဗာခရိုင်တရားရုံးမှာမစ္စတာကူမာကပြီးခဲ့တဲ့တောက်ကြနေ့မှာတရားစွဲဆိုလိုက်တာပါ။တရားစွဲဆိုခံရသူတွေဖက်ကသစုံတရားမှတ်ချက်ပေးတာမျိုးတော့မရှိသေးပါဘူး။ဒီလိုအခြေအမျက်မရှိတဲ့စွဆွဲပြောဆိုချက်တကိုရွေးကောက်ပွဲဆိုင်ရာနှိပညာကုမ္ပဏီတွေဖြစ်ကြတဲ့ Dominion နဲ့ Spot Medic တို့ကလက်မခံဘဲတံပြန်အရေးယူမှုတွေစတင်လုပ်ကိုင်လာတာပါ။ခုလိုတရားစွဲဆိုချက်တွေပေါ်ပေါက်လာပြီးတဲ့နောက်မှာတော့ Fox နဲ့ New Max သတင်းဌာနတွေကရွေးကောက်ပွဲနဲ့ပတ်သက်လို့အရင်တုန်းကပြောဆိုခဲ့တာတွေကိုအခုရက်ပိုင်းအတွင်းပြင်ဆင်ပြောဆိုလာနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း120အတွင်းအမေရိကန်ပြည်ထောင်စုရဲ့လူဦးရေတိုးတက်မှုနှုန်းဟာ2019နဲ့2020ခုနှစ်မှာအနှိမ်ဆုံးထိရောက်လာပါတယ်။လူရေ329သန်းကျော်ရှိတဲ့အမေရိကန်နိုင်ငံမှာလူရေတိုးတက်မှုနှုန်းက2019ဇူလိုင်လကနေ2020ဇူလိုင်လအတွင်း 3.35 ရာခိုင်နှုန်းနဲ့လူရေစုစုပေါင်း 1.3 တန်ပဲတိုးလာတာကိုအမေရိကန်တကောင်စင်ဘီရိုရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။ရွှေ့ပြောင်းအခြေချသူတွေအပေါ်ကန့်သတ်ပိတ်ပင်မှုတွေချမှတ်တာနဲ့ကလေးမွေးဖွားမှုနှုန်းကျဆင်းလာတာတွေကြောင့်အမေရိကန်မှာလူရေတိုးတက်မှုကျဆင်းနေတာနှစ်နဲ့ချီရှိနေပြီလို့လဲ The Brookings Institute ကလူရေစင်ကောက်ယူမှုဌာနသတိသနပညာရှင် William Frey ကပြောပါတယ်။ COVID-19 ကာယောဂါကြောင့်ဒီအခြေအနေတွေပိုဆိုးလာစေတယ်လို့လဲဆိုပါတယ်။ 1918ခုနှစ်မှာ Spanish Flu လို့ခေါ်တဲ့ကမ္ဘာကရောဂါပေါ်ပေါက်ခဲ့တဲ့အချိန်တုန်းကအမေရိကန်မှာလူဦးရေတိုးတက်မှုကအခုလက်ရှိအနေထားနဲ့ပိုများပြီးတော့ 3.49 ရာခိုင်နှုန်းအထိရှိခဲ့တာဖြစ်ပါတယ
်။ဒီအမေရိကန်တန်များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ5.32 kHz 6833ညไซโดมิเตอร์32 kHz 6383ญาไซโดมิเตอร์51 kHz 5885รอบဖြင့်စနစ်တင်းငွေမှာไซလိုက်မီတာ190 kHz 1505ရောက်ကနေထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတည်နေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မှုလာနေချီပြီးတော့ဂျိုးပန်လှုပ်ဆောင်ခဲ့တဲ့ထိုင်းနိုင်ငံအတွင်းဖြစ်ပြောင်းအလုပ်သမားတွေကြားမှာကူးစက်မှုအသစ်တွေနဲ့ကြုံနေရပါတယ်။တခြားနိုင်ငံတွေမှာယောဂါဆက်ပြီးတော့ပြန့်နှံ့နေတာနဲ့အတူအခုပြည်တွင်းကူးစက်မှုအသစ်တွေရှိရာကြောင့်ပြည်သူတွေသတိရှိကြဖို့ဝန်ကြီးချုပ်ပရယုတ်ချန်နူချာကရုတ်တံကနေပြောကြားခဲ့ပါတယ်။ပြပခီးသွားတွေအတွက်ထိုင်းကိုလာရောက်ခွင့်စီးနှင်းတွေကိုဖြေလျှော့ပေးထားတာကြောင့်ထိုင်းနိုင်ငံအနေနဲ့ယောဂါထိန်းချုပ်ရေးသတိနဲ့တုံ့ပြန်ကင်တွေဖို့လိုတယ်လို့လည်းဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။တင်းငွေနေနေစီးရင်တွေအရာတရက်ထဲမှာကူးစက်မှု986ရောက်ရှိပြီးဒါကအရင်စုစုပေါင်းကူးစက်သူအရေအတွက်ရဲ့7300ခန့်လုံးရှိတာပါ။အခုကူးစက်မှုအများစုကစမန်စခုံခရိုင်ပင်လယ်စာဈေးတစ်ခုကရွှေပြောင်းအလုပ်သမား44ရာခိုင်နှုန်းလောက်နဲ့ဓာတ်ရိုက်ဆက်နွယ်နေတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီဈေးကိုပိတ်ထားလိုက်ပြီးတော့ခရိုင်အတွင်းမှာညမထွက်ရအမိန်ချမှတ်ထားပါတယ်။ခရိုင်တွင်းကလူတွေကိုလည်းအသွာလာတားမြစ်ထားတယ်လို့ခရိုင်အတွင်းကိုဝင်ရောက်ခွင့်ကိုလည်းပိတ်တင်လိုက်ပါတယ်။အထောက်အထားတစုံတရာမရှိပေမဲ့အခုဒီစမတ်စခွန်ခရိုင်အတွင်းမှာကူးစက်မှုအသစ်တွေကတရားမဝင်မြန်မာရွှေပြောင်းလုပ်တာအများစုကြောင့်ဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကအင်္ဂါနေ့ကပြောပါတယ်။ရှေ့ပြောင်းလူသမားကြီးဆောင်ရွက်နေသူတွေကတော့စင်ကာပူနဲ့မလေးရှားနိုင်ငံတွေမှာလည်းရှေ့ပြောင်းလူသားတွေကြားမှာကူးစက်မှုနှုန်းများတာကိုထောက်ပြကြပါတယ်။ဒီလူသမားတွေအနေနဲ့အလုပ်ခွင်နဲ့သူတို့နေထိုင်ရတဲ့နေရာတွေမှာလူချင်းခက်ခွာခွာနေရမယ့်စည်းကမ်းတွေကိုလိုက်နာဖို့အခက်အခဲတွေရှိတာကြောင့်အခုလိုကူးစက်မှုနှုန်းများရတာဖြစ်တယ်လို့လည်းအရှိတောင်အာရှရှေ့ပြောင်းအလုပ်သမားအခွင့်အရေးလှုပ်ရှားသူအန်ဒီဟောကပြောပါတယ်ရှင်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာခရစ်စမတ်ပွဲတော်ကာလကလေးငယ်တွေပို့ပြီးတော့စုဝေးနိုင်မှုအတွေ့ကိုဗစ် -19 ကန့်သက်ချက်တချို့ကိုယာယီဖြေလျှော့ပြီးမှဖြစ်ပါတယ်။အစောပိုင်းကဆစ်ဒနီမြို့မြောက်ပိုင်းအပန်းဖြေကမ်းခြေတစ်ခုနဲ့ဆက်နွယ်ပြီးတော့ကူးစက်သူ100လောက်ရှိလာတဲ့အတွက်ယောဂါထင်းချူရေးကန့်သက်ချက်တွေချမှတ်ထားတာပါ။အခုခရစ်စမတ်ကာလအိမ်တွေမှာလူ100ယောက်ထိစုဝေးဝင်ပြုလိုက်ပြီးအသက်12နှစ်အောက်ကလေးငယ်တွေကိုထည့်သွင်းရည်တွက်စရာမလိုပါဘူး။ဒီလိုယာယီဖြေလျှော့မှုတွေကိုကြာသာပြီးနေကနေစနေနေ့အထိခွင့်ပြုထားပါတယ်။အခုလိုပွဲတော်ကာလစီကံဖြေလျှော့ပေးတာနဲ့ပတ်သက်လို့
Over the next few days there will be modest changes to restrictions over the
ခုကာလကအလုံးစုံဖြစ်ခဲ့တဲ့အချိန်နဲ့ရင်ဆိုင်နေရတယ်ဆိုတာနားလည်ကြအောင်။ပြည်ကြခွဲဆောင်ကြည့်နေထိုင်ရသူတွေကိုလည်းစာနာပါကြောင်းနဲ့ Christmas ကာလတွင်ယောဂကုသမှုထိန်းချုပ်ရေးပြည်ကြခွဲနေထိုင်ရမယ့်သူတွေအတွက်ထပ်တူခန်းစားစာနာမိပါကြောင်း New South Wales ပြည်နယ်ဝန်ကြီးချုပ် Gladys Sarah Jenklina ပြောပါတယ်တောင်ကိုရီးယားမှာဒီကနေ့တည့်ရက်ထဲကူးစက်တဲ့သူက1000ကျော်ရှိပါတယ်အခုထိကူးစက်သူစုစုပေါင်း 92,000 ကျော်နဲ့သေဆုံးသူ930ကျော်ရှိပါတယ်ဗြိတိန်မှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်တွေ့ခဲ့တာကြောင့်ဗြိတိန်ကလာရောက်သူအများစုအတွက်ကန့်သတ်ချက်တွေကိုဂျပန်နိုင်ငံကချမှတ်လိုက်ပါတယ်လာမယ့်တနင်္ဂနွေနေ့ကစလို့ဗြိတိန်မှာသတင်းတစ်ပတ်အထိနေပြီးတော့နိုင်ငံကိုပြန်လာတဲ့ဂျပန်နိုင်ငံသားတွေအနေနဲ့ခရီးစဉ်မတိုင်ခင် 82 နာရီအတွင်းမှာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးရမှာဖြစ်ပြီးနိုင်ငံတွင်းပြန်ရောက်တဲ့အခါမှာလဲ14ရက်တိကျခွဲနေထိုင်မှုလိုအပ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဗြိတိန်နိုင်ငံမှာတွေ့ရှိတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကတခြားမျိုးစိတ်တွေထက်ကူးစက်မှုပိုများတယ်လို့ကလေးငယ်တွေကြာပို့ပြီးတော့လွယ်လွယ်ကူကူကူးစက်နိုင်တယ်လို့ဗြိတိန်သိပ္ပံပညာရှင်တွေကပြောပါတယ်အဲ့ဒီဗီဇာပြောင်းဗိုင်းရပ်စ်ကခုနှစ်ဆရာကိုင်းတော့ပို့ပြီးတော့မြင်းမြန်ဆန်ဆန်ကူးစက်နိုင်တယ်လို့အသေးဖြစ်ပွားနေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်အန္တရာယ်အကြံပေးအဖွဲ့ကဗြိတိန်သိပ္ပံပညာရှင်တွေကပြောပါတယ်အဲ့ဒီ virus new site ကပြီးခဲ့တဲ့သတင်းပတ်တွေနဲ့ဗြိတိန်နိုင်ငံတောင်ပိုင်းဒေသမှာကူးစက်ပြန့်နှံ့နေတာဖြစ်ပါတယ်ဒီ virus ပြန့်နှံ့လာမှာကိုဆိုရင်လို့နိုင်ငံပေါင်း40ကျော်ကဗြိတိန်ကလာတဲ့ခရီးစဉ်တွေကိုပိတ်တင်ခဲ့ပါတယ်အင်္ဂါနေ့ကတော့အာရှဒေသကစင်ကာပူဖိလစ်ပိုင်နဲ့တောင်ကိုရီးယားနိုင်ငံတို့ကဗြိတိန်ခရီးစဉ်တွေကိုပိတ်ပင်မှုတွေစပြီးတော့ပြုလုပ်နေပြီဖြစ်ပါတယ်ဒေသစံတော်ချိန်ဗိုလ်တော်နဲ့သကောင်းရံကဆလို့ဗြိတိန်ကလာတဲ့ခရီးစဉ်အလုံးကိုစင်ကာပူနိုင်ငံကရက်အတန်တန်မရှိပိတ်ပင်လိုက်တယ်လို့ဖိလစ် ပိုင်းကလည်း Christmas အကျိုးကြတာဘေးနေကဆလို့ဗြိတိန်ကလာတဲ့လေရင်ခရီးစဉ်အားလုံးကိုပိတ်ပင်မှာပါ။ကိုရီးယားနိုင်ငံကတော့ဗြိတိန်ကလာတဲ့လေရင်ခရီးစဉ်တွေကိုရှေ့ပတ်နှစ်သစ်ကူအကျိုးကြတာဘေးနေအထိပိတ်ထားလိုက်ပြီးဖြစ်ပါတယ်။ပြင်သစ်ကတော့ဗြိတိန်ခီးစဉ်တွေအားလုံးကို48နာရီကြာပိတ်ပင်ထားတဲ့ဆုံးဖြတ်ချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။ဗြိတိန်ကထရက်ကားတွေနဲ့တခြားခီးတွေတွေအားလုံးပြီးခဲ့တဲ့82နာရီတွင် virus ကိုခင်းစင်ရင်ပြင်သစ်နိုင်ငံတွေကိုပြန်ဝင်ခွင့်ပေးမှာဖြစ်ပါတယ်ရှင်။ဗြိတိန်နိုင်ငံမှာ COVID-19 ရောဂါကူးစက်မှုနောက်တစ်ကြိမ်မြင့်တက်လာတာကိုတုံ့ပြန်ဖို့တင်းကျပ်တဲ့အသွားအလာကန့်သတ်ပိတ်ပင်မှုတွေချမှတ်မယ်လို့ကြေညာပြီးတဲ့နောက်မြို့တော်လန်ဒန်ကဈေးဆိုင်တွေမှာလူတွေစိုးရိမ်စိမ်းနေတဲ့ပစ္စည်းတွေကိုအများပြားဝယ်ယူစုဆောင်မှုတွေလုပ်နေကြပါတယ်။ဗြိတိန်နိုင်ငံတည်းလူငယ်ရဲ့24နာရီအတွင်းလူ 38,000 နီးပါးရောဂါကူးစက်မှုခံခဲ့ရတာပါဗြိတိန်နိုင်ငံထဲမှာအလျင်မြင်ကူးစက်လွယ်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကိုတွေ့ခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုတရက်ခဲကူးစက်မှုစံချိန်တင်ခဲ့တာဖြစ်ပါတယ်အင်္ဂါနေ့ကထုတ်ပြန်တဲ့စီးရင်းအရဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း 1,300 ကျော်ရှိပြီးသေဆုံးသူက 6,800 ကျော်ရှိပါတယ်ရှင်တော်ရရှိမြရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းဒီကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အဖတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးစိတ်တွေဟာကလီးငယ်တွေနဲ့လူငယ်တွေမှာပိုပြီးကူးစက်မှုများလာတဲ့အတွက်သတိထားဖို့လိုအပ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကသတိပေးတဲ့အကြောင်းပြောပြပါမယ်။ကျွန်မအိမ်တနာထွန်းမဗီတိန်မှာတွေ့ရတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးစိတ်တွေဟာကလေးတွေမှာကူးစက်မှုပိုဖြစ်နိုင်ပြီးပိုပြီးလွယ်လွယ်ကူကူကူးစက်နိုင်တဲ့အနေအထားမျိုးဖြစ်လာတာကြောင့်ကျန်းမာရေးကိုပိုသတိထားနေထိုင်ဖို့လိုအပ်လာတယ်လို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကသတိပေးပါတယ်
။အရင်လောက်ကဟိုခန္ဓာရောဂါပိုကခန္ဓာကိုယ်ရဲ့ဝင်ရောက်ဖို့အတွက်ကနည်းနည်းခက်သေးတယ်။အခုကျတော့သူကပိုပြီးတော့ဟိုလွယ်ကူလင့်ပြန်လာတယ်ဆိုတာကိုသူတို့ကပညာရှင်များတွေ့ရှိရတယ်။တွေ့ရှိရတဲ့အတွက်ကြောင့်မို့ဒီလိုမျိုးမြန်ဆန်လာတာဘယ်လိုမှအကောင်ထိရောက်နေတော့ပေါ့နော်တက်ရောက်တယ်ဆိုရင်အရင်ကကလေးတွေယောဂကုသမှုမသိမရှိဘူးယောဂဖြစ်ရင်လည်းသိဆိုမဖြစ်ပွားသိဆိုမှလည်းအလွန်နည်းတယ်ကျမတို့နိုင်ငံမှာတော့မှသိဆိုမှပေါ့2500နည်းနည်းရှိတာမှဆိုရင်18နှစ်အောက်သိဆိုမှကစုစုပေါင်းမှ6ယောက်ပဲရှိတယ်အဲ့ဒါလည်းနောက်ဆန်ယောဂရှိတဲ့အဲကလေးတွေပဲဖြစ်တာများတယ်ပြောချင်တာကလေးတွေမှဖြစ်ပွားမှုနည်းတယ်သို့တော့အခုအင်္ဂလန်မှာစတွေ့တဲ့ဒီ virus ပေါ့နော်အခုဆိုရင်တောင်အာဖရိကလည်းရောက်နေပြီဩစတြေးလျမှာလည်းရှိနေပြီနောက်တစ်ခါကျတခြားတခြားသောမျိုးတွေမှာတခြားသောနောက်နှပြောဆိုပြည်နယ်တွေမှာရှိနေတယ်ဆိုတဲ့အထောက်အထားတွေလည်းဖြည်းဖြည်းတွေ့လာတယ်။အဲ့လိုဖြစ်သွားတဲ့အတွက်ကြောင့်ကလေးတွေမှာလည်းယောဂဖြစ်ပေါ်မှုတွေတက်လာတယ်ဆိုတော့အကျိမွတ်ကနဦးတွေ့ရှိချက်တွေသူတင်နာပညာရှင်တွေကလည်းတွေ့ရှိလာပြီ။ဒါကြောင့်မို့အထူးပြုစားတော့မှဖြစ်တယ်။ဒီ virus ပိုမျိုးတစ်ကရောကျွန်တော်နိုင်ငံအပေါ်တခြားကမ္ဘာနိုင်ငံတွေမှာရောမရှိနိုင်ဘူးလားလို့ပြောမယ်ဆိုရင်ရှိနေနိုင်ပါတယ်။ဒါကြောင့်မို့မပေါ်ဆစေချင်ပါဘူး။ပိုပြီးတော့အထူးသတိထားပြီးတော့ယောဂကာကွယ်နည်းလမ်းတွေကိုလိုက်ပို့ပြီးလိုက်နာကျင့်သုံးဖို့အရေးကြီးပါတယ်။နော်
မြန်မာမှာလက်ရှိကူးစက်နေတဲ့ virus ကိုလည်းမျိုးပိစာပြောင်းလဲမှုရှိမရှိသူတည်တနာပြုစစ်ဆေးနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ COVID ကာကွယ်ဆေးဟာအသက်16နှစ်နဲ့18နှစ်အထက်တွေသာထိုးလို့ရတဲ့ဆေးဖြစ်ပြီးတော့ကလေးတွေအတွက်ကာကွယ်နိုင်တဲ့ဆေးမရှိသေးတဲ့အတွက်နှာခေါင်းဆီးတက်ခြင်းက COVID ကူးစက်မှုကနေအဓိကကာကွယ်နိုင်တဲ့အချက်ဖြစ်တာကြောင့်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းသတ်မှတ်ချက်တွေကိုတသွေးမသိမ်းလိုက်နာဆောင်ရွက်ကြဖို့လိုအပ်တယ်လို့ဒေါက်တာခေခင်ကြီးကဆိုပါရယ်။မြန်မာမှာကိုဗစ်ကူးစက်မှုတွေရောကြလာပြီဖြစ်ပေမဲ့ပြင်းထန်လူနာတွေများနေစေဖြစ်တာကြောင့်လူစုလူဝေးလောက်တာတဦးနဲ့တဦးအနီးကပ်ထိတွေ့တာတွေကိုတတ်နိုင်သမျှရှောင်ကြဖို့လိုတယ်လို့ပြောပါရယ်
။ ICU ထဲမှာလည်းဒီ130ဝန်းကျင်ကတော့အများအားရှိနေတော့ဖြစ်ပါတယ်။အောက်ဆီဂျင်ပေးနေရတဲ့လူကလည်း1100ကျော်ရှိတယ်။ဗန်တလေတာနဲ့ကုသောင်းပေးနေရတဲ့လူကလည်း30ကျော်ရှိပါတယ်။ဒါကြောင့်မို့ပေါ်ဆောင်လို့တော့မရသေးတဲ့အနေအထားရှိတယ်လို့ပြောလို့ရပါတယ်
။ကိုဗစ်ရောဂါဟာရာသီတုပ်ကွေးရောဂါလိုကမ္ဘာပေါ်မှာနှစ်ပေါင်းများစွာဆက်လက်ကူးစက်နေဦးမှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့သတိထားကာကွယ်ကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရဒီကနေ့အထိမြန်မာမှာကိုဗစ်ပိုးတွေ့လူနာအခြေအတွက်က3,000ကျော်ရှိနေပြီးတော့သေဆုံးသူက2,400ကျော်ရှိနေပါတယ်ရှင်။ကျွန်မအိမ်တနာထွန်းပါရှန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူတွေပြုစုစောင့်ရှောက်တဲ့နည်းလမ်းကိုလက်ရှိလုပ်နေတဲ့ပုံစံကနေပြောင်းလဲပြီးနေအိမ်မှာပဲထားပြီးကုသပေးဖို့ရှေ့ပြေးစီမံကိန်းတစ်ခုပြင်ဆင်နေတဲ့အကြောင်းပြောပြပေးချင်ပါသေးတယ်။ကျွန်မမိခါပါ။ကိုဗစ်ကူးစက်မှုတည်ငြိမ်နေတဲ့အနေအထားရောက်လာပြီးဖြစ်တဲ့အတွက်စီကံသတ်မှတ်ချက်တွေကိုပြန်လည်ပြင်ဆင်ပြီးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့စီစဉ်နေတဲ့မြန်မာနိုင်ငံမှာကိုဗစ်ရောဂါထိန်းချုပ်ရေးနည်းစနစ်ကိုပြောင်းလဲကျင့်သုံးရေးရှေ့ပြေးစီမံကိန်းအနေနဲ့လုပ်ကိုင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီလိုပုံစံကိုပြည်ပနိုင်ငံတော်တော်များများမှာကျင့်သုံးနေပြီး ပိုးတွေးလူနာအလုံးကိုစေယုံခေါ်တာမျိုးမဟုတ်ပဲယောဂအခမ်းမရှိသူတွေနဲ့ငယ်ရွယ်သူတွေကိုနေအိမ်မှာပဲကုသတဲ့အစီအစဉ်တစ်ခုပဲဖြစ်ပါတယ်ဒီရှေ့ပြည်စီမံကိန်းကိုရန်ကုန်မှာစတင်ဖို့ပြင်ဆင်နေပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA ကိုပြောပြပါတယ်
။ဒုတိယလောက်ပေါ့နော်ကျွန်တော်တို့ပိုင်းလောက်နေရင်ဖြတ်ကြည့်မယ်။ကျတော့စေယုံနေမှာ overload ဖြစ်နေတာဝန်ထမ်းနေတဲ့စစ်လာကူလာပေါ့နော်ဒါဆွေနိုင်နေတာ။ home isolation ပေါ့။ဒါသားမဲ့ဆိုရင်ကဒီယောဂအခန်းမရှိတဲ့လူဖြစ်ရမယ်။အိမ်မှာလည်းတကြီးရွယ်လိုယောဂအခန်းမရှိတဲ့လူဖြစ်ရမယ်။အိမ်မှာလည်းတိတန့်အခန်းနဲ့နေနိုင်ရမယ်။သူရဲ့ကျန်းမာရေးအခြေအနေတွေလည်းဒီဘက်ကိုတောက်လျှောက်တင်ပို့နိုင်တဲ့လူဖြစ်ရမယ်။အခုဥပဒေနဲ့ကျွန်တော်တို့ကချက်ချင်းသွားပြီးတော့ပေါ့နော် hospital service ပေးနိုင်အောင်ခေါ်နိုင်တယ်ဖြစ်ရမယ်။ပြူဟာစီးမင်းစီကန်းတွေတိုင်းလာပြီးတော့အပြင်ရှောက်မထွက်တဲ့လူမျိုးတွေဖြစ်ရပေါ့နော်။အဲ့လိုနေထားမျိုးပေါ့ပြီးတော့ခဏပတ်ဝန်းကျင်ရက်ွက်ကနေပြီးတော့ထိန်းသေးတဲ့ဟာမျိုးပေါ့။ဘက်ပေါင်းဆောင်ကစဉ်းစားပြီးတော့ရတာပေါ့။ဒါမျိုးလေးတွေခြေဥစွာဝေဆိုးလို့ပဲကကျွန်တော်တို့တင်ပြရတဲ့ခံစားရတာပိုက်လို့အနေနဲ့ဆောင်ရွက်တဲ့အောင်ရှိပါတယ်
။ဒီလိုပြောင်းလဲမှုအပေါ်မှာထောက်ခံသူတွေရှိသလိုပြောင်းလဲမှုကြောင့်စိန်ခေါ်မှုတွေကြုံရချိန်မှာလောက်ကင်မှုအလွဲတွေနဲ့စံကြမှုတွေအချိန်နဲ့လွန်ဆွဲမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာတွေကြုံရမလားလို့စိုးရိမ်နေသူကတော့ရန်ကုန်တိုင်းဒေသကြီးလူငယ်ရေးရာအသွင်ရင်မှုဦးဒီငိမ့်လင်းမှာ
အဲ့လိုသောဆန္ဒအသေးတို့ထုတ်ပြီးတော့ pilot project နဲ့စပြီးတော့ထားရတယ်။ဆိုရနေတာကျွန်တော်လည်းပြီးရတာပေါ့။ပြင်နေတာတစ်ခုမှဘလို့မလုပ်မှလည်းစောင်းရည်ရေးကိစ္စတွေရောရပ်ပတ်ပါတော့ဒီအတွေ့အကြုံတွေကတော့ fan debate မှရှိနိုင်မှာလည်းဆိုတာမျိုးတစ်ချက်ရှိရဲ့။အဲ့လိုအင်္ဂါထားလိုက်ကြတဲ့တော့အဲ့လိုဆိုတော့ပေါ့လည်းပြီးတာလို့ရန်ကုန်တိုင်းကန်နေထားပြီးသူ့အဲ့ဒီကပြတ်တိတ်ပြီးနေရတာရှိရဲ့ဗျာ။ဒါတိတော့ amateur ဆိုတဲ့အနေထားတစ်ခုအောက်ထင်ပြလာပြီးဆိုတဲ့အနေထားတစ်ခုမှဘလို့မလုပ်ကြလဲဆိုတာမျိုးပြန်ပြီးရှိသေးတာပေါ့လေ။ဆိုပြီးတော့တင်တော့ကလည်းအဲ့လိုလေးပြောကြပါလဲဆိုရင်ထင်မှမရှိသေးဘူး။ထပ်ပြီးတော့တေးရဲ့လူတွေကတိုးလာမှာအားရပေါ့မှာကျွန်တော်ဆိုရင်ဆိုရင်ရရှိရပါဟုတ်။အဲ့ဒါရတာတေးချာလေးစနေကြပြင်သားဖို့လုံရတယ်ဗျ
။ဒီလိုကုသမှုပုံစံပြောင်းလဲဖို့လုပ်နေတာ ਨੇ တပြိုင်နက်တည်းမှာပဲကိုဗစ် -19 ကာကွယ်ဆေးဝယ်ယူဖို့အတွက်လည်းအပူတည်င်းဆွေးနွေးနေတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်
။ကျွန်တော် systematically ပြင်ဆင်တာ3လလောက်တောင်ရှိပဲစီးအင်ဒူဆာရအောင်မလဲဆိုတာကျွန်တော်ကမသိသေးဘူးပေါ့နော်။ဒါရှိကိုဗစ်ကလေးဖိုင်ဇာရမယ်ဆိုရင်ကျွန်တော်က -70 ကိုချိန်ပေါ့နော်။ဒါဆိုရင်ကျွန်တော်ကဘယ်လိုလုပ်လို့ရနိုင်လဲပေါ့။ဟုတ်တယ်ဖက်ကဒီမော်ဒာနာရမယ်ဆိုရင်ဘယ်လိုပေါ့နော်ခုန 228°C ရဲ့အတွင်းမှာပဲပုံမှန် refrigeration နဲ့ထားရရတာဆိုဘယ်လိုပေါ့နော်ဒါရီကတော့ကျွန်တော်တို့ဒီမှာရှိတဲ့ technical working group တွေကတော့သေးစိတ်ပေါ့ဒါရီသူတင်ပြီးတော့တက်ချက်ပြီးတော့ပြင်ဆင်တာရှိပါတော့
ကမ္ဘာအကြီးဆုံးကာကွယ်ဆေးထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့ India ရဲ့ Serum Institute of India ထံကနေမြန်မာဘက်က COVID-19 ကာကွယ်ဆေးဝယ်ယူလိုတဲ့ကိစ္စတွေဆွေးနွေးနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့စီစဉ်မှုနဲ့တခြားနိုင်ငံတွေကပါဝယ်ယူနိုင်ဖို့စီစဉ်ထားတယ်လို့သူကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာစုစုပေါင်း 32,000 နီးပါးရှိပြီးသေဆုံးသူစုစုပေါင်းက 2,500 နီးပါးရှိသွားပါပြီတနင်္ဂနွေလုံးအတိုင်းအတာနဲ့ COVID-19 ဆေးစစ်မှုကတသိန်းဝဲကျော်လောက်ရှိနေပါပြီရှင်။ကျွန်မမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။ VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ထိုင်းနိုင်ငံစမောစခွန်ခရိုင်မှာကိုဗစ်ကရောဂါပိုးတွေ့သူတွေထောင်ကနန်းလောက်ရှိလာပြီးတဲ့နောက်အနီးနားကခရိုင်တစ်ခုဖြစ်တဲ့စမော့ပရာကန်ခရိုင်ထဲကမြန်မာလူသမားတွေကိုအလုရှင်တွေကလက်မခံတော့ဘဲနှင်ထုတ်တာတွေရှိလာပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမအေးမှာပါထိုင်းနိုင်ငံစမောစခွန်ခရိုင်မဟာချိုင်မြို့နယ်ပဇွန်စည်းကြီးမှာထိုင်းနိုင်ငံသားတစ်ယောက်ကိုဗစ်ကရောဂါပိုးတွေ့ရှိပြီးတဲ့နောက်မြန်မာနိုင်ငံသားအများအပြားကိုဗစ်ကူးစက်ခံနေရတယ်ဆိုပြီးထိုင်းနိုင်ငံပိုင်းကဆိုပါတယ်။ဒါတွေဟာတရားမဝင်ခိုးဝင်နိုင်ငံသားတွေကြောင့်လို့ပြောဆိုခဲ့ပြီးတဲ့နောက်အနီးတစ်ဝိုက်ကခရိုင်တစ်ခုဖြစ်တဲ့စမော့ပရာကန်ခရိုင်ထဲကတရားမဝင်အလုပ်သမားတွေစွန့်ပစ်မှုတွေဖြစ်လာကြောင်း AAC အလုပ်သမားကူညီရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျာ။
ထိုင်းနိုင်ငံပိုင်းကကျွန်တော်တို့ဒီမြန်မာအလုပ်သမားတွေ
ကိုဝင်နေကိုပြည်ပြည်စီစီဖမ်းဆီးမဲ့တဲ့ရှိနေတော့ဒီအခုဆိုရင်ဒါကျွန်တော်မနေရပါတော့မနေရဆိုရင်ကျွန်တော်တို့သမှုပကံပေါ့နော်သမှုပကံခိုင်နေမှာကျွန်တော်တို့သမှုပကံမြို့တွေကအလုပ်ရုံကကြားမဝင်ထောက်ထားမဲ့ရှိနေတယ်ရှိနေတဲ့ကျွန်တော်တို့အလုပ်ရှင်ကဒီသမှုပကံခိုင်အပြင်ဘက်ကစိုက်ခင်းတစ်ခုမှသွားပြီးတော့သူ့လူသမားတွေသွားပြစ်တာပေါ့နော်အလုပ်သမား23ယောက်လို့သိရတယ်အဲ့ဒါကိုသွားပြစ်တော့ထိုင်းလူမျိုးတွေကတွေ့တော့သက်ဆိုင်ရာကိုတရေပို့တော့ဒီထိုင်းရဲတွေကသွားရောက်ထိန်းသိမ်းတယ်ထိန်းသိမ်းပြီးတော့ပေါ့နော်ကိုပြည်နဲ့ပတ်သက်ပြီးတော့စင်တာတွေဖွင့်ထားတဲ့ကျွန်တော်တို့ဒီချူစခန်းတွေပေါ့နော်အဲ့ဒီစစ်ဆေးစခန်းတွေကိုသွားပို့ပေးတယ်လို့ဒါမနေ့ကသိရတယ်
ထိုင်းနိုင်ငံသားတွေကနေအိမ်တွေအလုပ်တွေမှာတရားမဝင်တွေကိုလက်မခံရရရှိတာကြောင့်အခုဆိုရင်လမ်းမပေါ်မှာဒုက္ခရောက်နေသူတွေကအကူအညီတောင်းခံတာတွေရှိလာတယ်လို့လည်းကိုရဲမင်းကဆိုပါတယ်မြန်မာလူ့သမားတွေတန်းတဲ့ချီရှိနေတဲ့ထိုင်းနိုင်ငံမှာတရားမဝင်လူ့သမားပြဿနာတွေအများလို့ရှိနေပေမဲ့ကပ်ဘေးကာလမှာတော့ဒီပြဿနာတွေကိုမြန်မာတန်ယုံကဖြေရှင်းပေးစီခြင်းနဲ့လို့လည်းကိုရဲမင်းကဆိုပါတယ်လက်ရှိကန့်သက်ပိတ်ဆို့ထားတဲ့မဟာထိုင်းဒေသကအခြေအနေတွေကိုတော့မြန်မာတန်ယုံဘက်ကထိုင်းလူ့သမားဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုပြီးမြန်မာတန်ယုံလူ့သမားတန်အရာရှိယုံကထုတ်ပြန်ချက်မှာဖော်ပြခဲ့ပေမဲ့ VOA ကဆက်သွယ်တာကိုတော့ဖုံးကန်ဖြေဆိုခြင်းမရှိသေးပါဘူးကိုဗစ်ကရောဂါပိုးအများဆုံးတွေ့ရတာကြောင့်2021ခုနှစ်ဇန်နဝါရီလ3ရက်နေ့ထိမဟာထိုင်းမြို့နယ်ဟာကန့်သက်ပိတ်ဆို့ထားမှာပါပိတ်ဆို့ခံထားရတဲ့မဟာထိုင်းဒေသကမြန်မာလူ့သမားတအူးကတော့အခုလိုပြောပြပါတယ်
ကျွန်တော်ဝင်းထဲမှာတော့သတ်မှတ်ချက်သာထားလာတယ်900ကျော်တယ်ဒါပေမဲ့ကျွန်တော်တို့ဝင်းရဲ့ဘေးတောက်ဝင်းချင်းတွေဒီမှာဗမာပြည်သားရှိနေဘေးတောက်ဝင်းချင်းတွေပေါ့နော်အဲ့မှလည်းရှိတယ်လေအားလုံးစုစုပေါင်းတို့ဘောင်းချုပ်ပြီးကျွန်တော်စော်ညာလိုက်တာအခုတော့ထောင်ကျော်ပြီးတော့ပြောတာပဲကျွန်တော်လည်းလက်ကျင့်တာပေါ့နော်ဒါပေမဲ့ကျွန်တော်ဝင်းထဲမှာအဓိကတော့ပြောတာ900ကျော်ပေါ့နော်အခုဘာမှလည်းတော့လက်ခေါ်တာမတွေ့ဘူးတင်သွားတာလည်းမတွေ့ဘူးဆေးရုံကလက်ခေါ်တာလည်းမတွေ့ဘူ
းထိုင်းနိုင်ငံသားပဇွန်ဈေးကစိုက်ပိုင်ရှင်နဲ့မိသားစုဝင်တွေစိုက်တဲ့နှီးစက်သူမြန်မာနိုင်ငံသားတချို့ကသာဆေးရုံပို့ပေးခဲ့ပြီးမဲ့ပို့တွေ့ရှိထားတဲ့မြန်မာနိုင်ငံသားအများစုကိုတော့လက်ရှိမှာတီးခြားခွဲထားတာတွေမရှိသေးပါဘူး။ထိုင်းရနာပိုင်းတွေကတော့အရေးပေါ်စီးရုံတစ်ခုလုပ်ဖို့စီစဉ်နေတယ်လို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။ထိုင်းနိုင်ငံမှာလောလောဆယ်အထိကိုဗစ်အတည်ပြုလူနာ9,900ကျော်ရှိပြီးသေဆုံးသူ60ဦးဖြစ်ပါတယ်။အိန္ဒိယချင်းမြန်မာနိုင်ငံမှာရောဂါကူးစက်သူ13,800ကျော်ရှိနေချိန်မှာထိုင်းနိုင်ငံကနေဆက်ဒေသတွေကိုအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ
်။ရှမ်းပြည်နယ်အရှေ့ပိုင်းတရုတ်မြန်မာနယ်စပ်ကဝါနဲ့မိုင်းလာဒေသအတွင်းမှာကိုဗစ် -19 ကူးစက်မှုစတင်ခဲ့တဲ့နောက်ယောဂါပိုးစစ်ဆေးတာတွေနဲ့ကျန်းမာရေးအရာစီကံတင်းကျပ်တာတွေတိုးမြင့်လှုပ်ဆောင်နေသလိုတရုတ်နိုင်ငံနဲ့ပါပူးပေါင်းဆောင်ရွက်နေတဲ့အခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ UWSA ဝါနဲ့ NDAA မိုင်းလာတပ်ဖွဲ့တွေထိန်းချုပ်ရာဒေသအတွင်းကိုလာရောက်ခဲ့တဲ့တရုတ်နိုင်ငံသားတဦးမှာကိုဗစ် -19 ရောဂါပိုးတွေ့ရှိပြီးတဲ့နောက်ဝါနဲ့မိုင်းလာဒေသအတွင်းကျန်းမာရေးစစ်ဆေးတာနဲ့စီကံတင်းကျပ်တာတွေကိုပုံမတွုံးမြင့်ခဲ့တာပါဒီလ18ရက်နေ့မှာတော့ UWSA ထိန်းချုပ်ရာမိုင်းပေါင်းမြို့မှာကိုဗစ်အတည်ပြုလူနာ2ဦးတွေ့ရှိခဲ့ပြီးဒီရက်ပိုင်းမှာတော့ကျန်းမာရေးဆောင်ရွက်မှုအစီအစဉ်တွေကိုတရုတ်နိုင်ငံနဲ့ပါပူးပေါင်းဆောင်ရွက်တာတွေရှိနေကြောင်း UWSA ရဲ့လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်က VOA ကိုပြောပါတယ
်အခုကတော့စစ်စစ်မှုတွေပြုလုပ်နေတော့မယ်နော်တရုတ်ပြည်ဖက်ကံကလည်းဒီအရပ်ဖက်အဖွဲ့အစည်းတွေလည်းဒီဆေးဝါးဆိုင်ရာတွေစားတော့ကုန်ပစ္စည်းတွေပြီးတော့ဒီ quarantine center မှာဒီဆောက်လုပ်တဲ့ဒီယာယီတဲတွေကအစားသားသူတို့ကူညီမှုတွေရှိတယ်လေနော်တရုတ်ပြည်ဖက်ကဒီတမရေဝန်ထမ်းတယ်လည်းပါဝင်ကူညီတာလည်းရှိတယ်လေနော
်မိုင်းပေါင်းမြို့မှာ covid လူနာ2ဦးတွေ့ရှိပြီးတဲ့နောက် UWSA ထိန်းချုပ်ရာဒေသအတွင်းကအကြောင်းတွေအားလုံးကိုဒီလ20ရက်နေ့ကစတင်ပိတ်ခဲ့သလို UWSA ထိန်းချုပ်ရာဒေသနဲ့အစိုးရထိန်းချုပ်ရာနယ်မြေမိုင်းလာနယ်မြေတွေကိုဆက်သွယ်ထားတဲ့ဂိတ်တွေကိုနှစ်လပိတ်ကြောင်းရေးပေါ်ကြေညာချက်ထုတ်ပြန်ထားပါတယ်ဒါအပြင် TTV တွေရရှိပိတ်သိမ်းဖို့ပွဲလန်းသဘင်တွင်မဆောင်ရွက်ဖို့နဲ့2020ဆောင်းရသည့်ပြည်သူ့စစ်လေးကြီးအစီအစဉ်ကိုယာယီရပ်ဆိုင်းဖို့လည်းထုတ်ပြန်ထားပါတယ်ဒီလ22ရက်နေ့ကမိုင်းပေါင်းမြို့မှာနောက်ထပ်ကိုဗစ်အတည်ပြုလူနာ2ဦးထပ်မံတွေ့ရှိကြောင်းလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြတာရှိပေမဲ့ဦးညီရန်ကတော့ကိုဗစ်ထိန်းချုပ်ရေးကော်မတီကထုတ်ပြန်ထားတာမရှိကြောင်းပြောပါတယ် NDAA ခေါ်မိုင်းလာအဖွဲ့ထိန်းချုပ်ရာဒေသအတွင်းမှာလည်းဒီလ20ရက်နေ့ကအတည်ပြုလူနာ2ဦးတွေ့ရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်လက်ရှိမိုင်းလာဒေသအတွင်းဆောင်ရွက်နေတဲ့အခြေအနေကိုဒေသခံ2ဦးကအခုလိုပြောပါတယ
်ဒီတော့ပါတော့အဲ့ဒီကျောင်းဘုတ်တွေ့ရလူရဲ့နေရနေရာနဲ့အိတ်ဝင်းကျင်အကုန်လုံးလော့ဒေါင်းလုပ်တာပဲသူနဲ့ဆက်နေတဲ့ဟာတွေသူနဲ့ပတ်သက်တဲ့လူတွေအကုန်လုံးလိုက်ဆုံဆန်းမှသူနေရနေရာတွေအကုန်လုံးလော့ဒေါင်းလုပ်ထားပြီးတယ်အဲ့မှာလည်းလုံခြုံရေးအပြည့်ချထားပြီးတယ် နောက်ပြီးမှဆိုရင်တော့ကစားဝိုင်းတွေနောက်ပြီးတော့ night club တို့ KTV တို့အကုန်လုံးပိတ်ဆိတ်ခိုင်းလိုက်တယ်ပိတ်ထားတော့အခုက
မိုင်းလာမြို့အတွင်းနဲ့အနီးအနားကျေးရွာကပြည်သူတွေအားလုံးကိုအာခေါင်တိုးပတ်ရယူပြီးယောဂဘိုးရှိမရှိစစ်ဆေးသွားမှဖြစ်ကြောင်းနဲ့စစ်ဆေးမှုကုန်ကြမ်းစည်းကိုဒေတာအုပ်ချုပ်ရေးအဖွဲ့ကတာဝန်ယူမှဖြစ်တယ်လို့ပြည်သူတွေအနေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့ကိုမိုင်းလာ COVID-19 ယောဂကာကွယ်ထိန်းချုပ်ရေးအဖွဲ့ကမြစ်တာရက်ခံထားပါတယ်မိုင်းလာဒေတာအတွက်လိုအပ်တဲ့စားသောက်ကုန်တွေကိုတော့တရုတ်နိုင်ငံမိုင်းဟိုင်းခရိုင်ပြည်ပချစ်ချည်ရေးကော်မတီကကူညီပေးနေကြောင်းနဲ့တရုတ်နိုင်ငံပြန်လိုသူတွေကိုတရားဝင်လမ်းကြောင်းကခွင့်ပြုပေးထားတယ်လို့တရားမဝင်ခိုးပြီးဝင်ထွက်တာတွေကိုလည်းပြင်းပြင်းထန်ထန်အရေးယူမှဖြစ်ကြောင်းထုတ်ပြန်ထားပါတယ်ဝါနဲ့မိုင်းလာဒေတာဟာဒီနှစ်စံပိုင်းတရုတ်နိုင်ငံမှာ COVID-19 ရောဂါစတင်ဖြစ်ပွားချိန်ကလေးကကျန်းမာရေးစည်းမျဉ်းတွေကိုတင်းတင်းကြပ်ကြပ်ချမှတ်ဆောင်ရွက်ခဲ့ရမှာဒီရက်ပိုင်းအတွင်းမှာပထမဆုံး COVID လူနာစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။ဝါမိုင်းလာဒေတာနဲ့ဆက်ဆက်နေတဲ့မိုင်းခတ်မြို့နယ်ကတော့လက်ရှိမှာလူအသွားအလာပြည်ပင်ထားပေမဲ့ကုန်ကားတွေကိုတော့သွားလာခွင့်ပြုထားကြောင်းမိုင်းခတ်မြို့နယ်အုပ်ချုပ်ရေးမှဦးကောင်းမြင့်သူကပြောပါတယ်။
အဲအဲ့ဒါကျွန်တော်လည်းနားနေလို့သူကလည်းပြိထားတယ်ကျွန်တော်လည်းတချို့ဟာလေးတွေပြိထားတယ်ဘုံသားတွေလည်းသူသွားနေအောင်နော်အခုကမပြိထားတော့သူသွားတိုင်းလာနေလို့တော့မရှိတော့ဘူးပေါ့နော်မရှိတော့ဘဲနဲ့ဒီတုံသားတွေကတော့သွားနေတယ်ကုန်စီစီးပင်းမှုကတော့ဆက်သွားနေရမှာပဲမဟုတ်ရင်တော့ကုန်စီတွေနဲ့ဆက်ပြန်မှာနော်
မိုင်းခတ်မြို့နယ်ကတော့လက်ရှိအချိန်ထိ COVID-19 ကူးစက်တာမရှိသေးပဲကျန်းမာရေးစီမံစည်းကမ်းတွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြောင်းလည်းပြောပါတယ်ရှမ်းပြည်နယ်အတွင်းမှာဒီလ22ရက်နေ့အထိ COVID-19 အတည်ပြုလူနာ982ဦးရှိနေပြီးသေဆုံးသူ3ဦးရှိကြောင်းပြည်နယ်ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။လက်နက်ကင်မီးဘခတွေတင်ပြလာတဲ့ရခိုင်ပြည်နယ်ကမြို့နယ်သချို့နဲ့ရှမ်းပြည်နယ်ပလောင်မြို့နယ်မှာလုံခြုံရေးတာဝန်ရှိသူတွေဘက်ကကြောင်းကြားလာရင်အင်တာနက်လိုင်းတွေကိုငကုံမူလတိုင်ဖွင့်ပေးဖို့ရှိတယ်လို့တာဝန်ရှိသူကပြောလိုက်တဲ့သတင်းကိုပြောပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မှာရွေးကောက်ပွဲပြန်လည်ကျင်းပပေးဖို့ရခိုင်လက်နက်ကင်အဖွဲ့ရဲ့ကမ်းလှမ်းချက်ကိုတက်မတော်ကလက်ခံကြိုဆိုပြီးတဲ့နောက်ပိုင်းမှာရခိုင်နောက်ပိုင်းနဲ့ရှမ်းပြည်နယ်ကပလောင်မြို့နယ်တို့မှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့အင်တာနက်လိုင်းတွေကိုမြန်နှုံချွတ်ချထားစေဖြစ်ပါတယ်လုံခြုံရေးတာဝန်ရှိသူတွေဘက်ကအင်တာနက်လိုင်းတွေကိုပြန်လည်ဖွင့်ပေးဖို့ပြောလာရင်ရခိုင်မြောက်ပိုင်းနဲ့ရှမ်းပြည်နယ်ပလောင်မြို့နယ်မှာအင်တာနက်လိုင်းတွေကိုပြန်လည်ဖွင့်ပေးမယ်လို့စက်တွေမှုညွှန်ကြားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးစွေကပြောပါတယ်
ဟိုဘယ်ခေါ်မလဲ operator insertion လုပ်တဲ့ကျွန်တော်တို့စက်တွေကိုညှိထားတာပေါ့တော့ဟုတ်တယ်အဲ့လိုတော့ပေါ့နော်လုံခြုံရေးနဲ့ control ဆက်တဲ့ဌာနတွေကနေပြီးတော့ဒီကောင်ပေါ်ခြေနေကိုသုံးသက်တာပေါ့နော်သုံးသက်ပြီးတော့အဓိကတော့တန်းညီနယ်ရောတည်ငြိမ်ရေးညှိရေးဒီဝန်ကြီးချုပ်ကိုကြီးကိုင်နိုင်အဲ့တော့ပြီးခဲ့တဲ့ဒီနှစ်တုန်းကတော့ပြိထားတော့နှစ်ပိုင်းတစ်ချက်ချင်းချင်းနေကောင်းလာလို့ကျွန်တော်ပြီးခဲ့တဲ့၄-၅လအစပြီးတော့အင်တာနက်ကဖုန်းမရပါတော့ 2G ပေါ့နော်ဒီအားကိုနည်းနည်းစီးပွားရေးလူမျိုးတွေဆက်ဆံလို့ရအောင်ဆက်သွယ်လို့ရအောင်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဒီမူလအတိုင်းပေါ့နော်မူလရှိတဲ့စနစ်ပေါ့လေကွာဟိုအတိုင်းပြန်ဖွင့်ဖို့ပါဘို့ကတော့အတူတူဒါလည်းဒီကနေ့လုံခြုံရေးနဲ့ပတ်သက်တဲ့ဒီတိုင်းတော့ဒီဒီနေ့ခုနေ့နဲ့ပတ်သက်တဲ့ဖွဲ့စည်းရေးဒီခုနေ့ကဒီပြီးတော့ဟိုဘယ်လိုခေါ်မလဲပြန်လေးစဉ်းစားဖွင့်ဖြစ်ပြီးတော့ကျွန်တော်တို့ရှိရောပြန်ညွှန်ကြားရင်တော့ကျွန်တော်တို့ operator ပြန်ညွှန်ကြားပေးရမှာပေါ့နော်အဲ့လိုတော့ရှိတယ်
ဒေတာကန်လူထုအတွက်ထိခိုက်နင်းနာမှုကြီးမားတဲ့အင်တာနက်ဖြတ်တောက်မှုတွေကိုအခုလိုတိုက်ပွဲတွေရပ်တန့်ထားတဲ့ရှင်နေမျိုးမှာအစိုးရအနေနဲ့ငကိုမူလတိုင်ပြန်လည်ဖွင့်ပေးတဲ့တယ်လို့လည်းအတန်ဖွင့်ရဲ့ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်ဟိုရခိုင်နဲ့ချင်းပြည်နယ်ဘက်ကနောက်ကူအခုကအရေးကိစ္စတွေပဲရှိရဒီကိစ္စတွေပေါ်မှာအားလိလိရှိပြီးတော့နောက်တစ်ခါနောက်ဆုံးတဲ့ဒီအင်တာနက်ဖြတ်တောက်ထားပြီးတော့ဒီလူခွင့်ကြိုးပမ်းမှုတွေကိုဟိုခွင့်ပြုပေးထားတယ်လို့အကာအကွယ်ပေးထားတယ်လို့သိနေခြင်းဟာဒီဆန္ဒအဲ့လိုမျိုးချင်းနေပြီးတော့ဆက်မှာဒါဟာကျွန်တော်တို့ဒီမှာတော့ဒီဒီဆိုရဟာဒီမျိုးကြည်လန်းတောင်းကိုတွားနေပါတယ်လို့ပြောပြောရင်တော့ဒါလူကြီးကြီးဆက်မှာပေါ့အဲ့တော့ကျွန်တော်တို့ကတကယ်လူကြီးကနေပြီးတော့အထူးသဖြင့်ဒီတိုင်းနာဒေတာမှာဖိနစ်ကွန်ဒီလူကြီးကနေပြီးတော့လက်ရှိဆိုရပေါ်မှာယုံကြည်မှုတွေတရားရှိလာဖို့ဆိုရင်တော့တင်နေတဲ့လက်ရှိဖိနစ်ထားတဲ့အားတဲ့လူရဲ့ကြီးဥလူကြီးကိုသိတင်ကြောင်းလေးဆောင်ရွက်ဖို့လိုပါတယ်အဲ့ဒါမှဒါရင်ကျွန်တော်ဒီကြေရည်ဒီမျိုးကိုစူးသွားနေပါတယ်ဆိုတော့ကျွန်တော်တို့ကြုံကြည့်ပြီးတော့ဒီပေါ်မှာပူပေါင်းဆောင်ရွက်လို့ပို့ပြီးတော့အသိပေးသွားလိမ့်မယ်လို့ကျွန်တော်တို့ကမြင်ပါတယ်
။အင်တာနက်ပိတ်ပင်ထားတာကြောင့်ဒေတာကန်တွေရဲ့ကြံမာရေးပညာရေးအလောက်ကန်တွေထိခိုက်မှုတွေရှိနေတာကြောင့်အင်တာနက်လိုင်းတွေကိုငကုံမူလတိုင်ပြန်ဖွင့်ပေးစေချင်တယ်လို့မင်းကြားဒေတာကန်မတ်ရှူနေလိုင်းကပြောပါတယ
်။ COVID-19 ကြောင့်ပေါ့နော်။ COVID-19 ဖြစ်တဲ့အတွက်ကြောင့်သူတို့ဇီယာမြန်မာတို့ကိုတရင်ချက်လက်တွေပါပေးတယ်။ဟိုဟာလိုင်းထက်ကပေါ့နော်။COVID-19 ရဲ့ဘယ်လိုဘယ်လိုတခါတည်းမှာဘယ်လိုဖြစ်နေပြီးမြန်မာနိုင်ငံမှာတော့ဘယ်လိုဖြစ်နေပြီးဆိုအောင်ညီမတို့ဘာမှ attention နဲ့တိကျလည်းမရဘူးပြီးတော့ညီမတို့နေရာမျိုးရေးဖြစ်တဲ့အကြောင်းဟို ก็วิโรว่าเจ้ามาเยอะดีเบรย์บาร์เองมีอาวุธปนอะไรอย่างเงี้ยมาโรก็เป็นเรื่องแบบนี้ด้วยตัวอย่างเลยบ้ามีชีวูเอ้ยว่าเช่นนี้ชีวีเลยส่วนเนี่ยดูโลอินเทอร์เน็ตไม่เจอโอ้พิธาล่ะนั่นนี่แต่ไม่เจอชีวีวิโรโอ้ยมาโรอันนี้เนี่ยส่วนเจ้ามาเยอะยาโยโอ้เป็นยาเยอะยาโยพัฒนาการมาโรอ่ะนักจ้างเนี่ยนักจ้างตัวอะไรปนอ่ะเอ้ยเราจะเจอมาโรอ่ะโอ้ตัวที่อาจจะมันมาโรโอ้ดูดีเว็บเป็นสมบูรณ์เลยส่วน
มาโรวันดูสินะก็พอจริงดันเนี่ยยังมีวิโรคนเดียวอยู่ชนิดบ่เนาะเอ้ยเราใครเล่นอะไรกันคุณเนี่ยจำตัวจ้าใจบุ๋ยเดชสัตย์ถึงที่บอกเลยนั่งสักกูคุณเนี่ยก็ซาโลเราใครจีเนี่ยก็เจ้าตัวมียาวมินดียามีบงจะติดดังปุ่นดีดังปุ่นจะโยนให้ชิ้นดีเนี่ยก็เปล่าว่ามีนี่เดี๋ยวมาลงช่วยจังเดียเช่นเนี่ยอินดานเนี่ยไลน์ด้วยก็ไปท่าเคลียร์บ้างแต่เนี่ยจ้าไปท่าเลยอินดานเนี่ยสุดเดือดมือด้วยก็ปีกเรื่องโอโกลาสเซงาซาโลเพียง
Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ရုဆလဗီဗုဒ္ဓနေ့တိုင်းပြင်ဆင်ရမြန်မာနိုင်ငံရေးသုံးသပ်ချက်ကိုနားဆင်ကြမှာဖြစ်ပါတယ်ဆိုတော့ကျွန်တော်2020ပြည့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရေးအလားအလာခေါင်းတဲ့ဘလောက်ထိလမ်းကြောင်းထင်းပင်းနိုင်ခဲ့သလဲဆိုတာကိုမြန်မာနိုင်ငံရဲ့သုံးသပ်သူဦးအောင်သူမင်းနဲ့ကျွန်တော်ကြော်စံသာဆွေးနွေးသုံးသပ်တာဖြစ်ပါတယ်။ဒီကြိမ်းများကျင်းပပြီးတဲ့မြန်မာနိုင်ငံရွေးကောက်ပွဲရဲ့ရလဟာလူ့ဘာသာပြန်ပြန်မဖြစ်နိုင်တော့ဘူးလို့ဦးအောင်သူမင်းကစတင်သုံးသပ်ပါတယ်
။အခုကတော့ရွေးကောက်ပွဲပြီးသွားတဲ့ခါကျတော့ NLD ကတော့ပြောမယ်ဆိုလို့ရှိရင်တော့အပြတ်အသတ်ပေါ့နော်တောင်ပြူကမ်းပြူအနိုင်ရသွားပါတယ်။နောက်တစ်ခါကျတော့တိုင်းရင်းသားပါတီတွေလည်းသူတို့စုစည်းပြီးတော့ကြိုးစားကြပါလေ။ဒါနဲ့ချင်းတော့တော့အနိုင်ရတဲ့အနေအထားတော့မရှိပါဘူးဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒီအတိုက်ခံတက်ခိုင်ပုံရိပ်ပါပြီးရတော့အခုချိန်ကြီးစောရကတက်တာတွေဥပဒေကြောင်းရလုပ်ငန်းစဉ်ရတော့သူတို့အနေနဲ့ချိုးပန်းတာရှိပါသေးတယ်ဒါပေမဲ့ဒီရွေးကောက်ပွဲရလက်ကြီးကိုကြောင်းမြန်လာဖို့တော့မဖြစ်နိုင်တော့ပါဘူးခင
်ဗျနောက်ဆိုတော့ NLD ရဲ့ရွေးကောက်ပွဲအောင်မြင်မှုကပိုမိုကြီးမားလာလေလေပါတီကြီးစိတ်ကြဝင်ပြီးတော့အဖက်ဆောင်ရင်းလုပ်လာလေမလားဒါmajority might is majority rights ဆိုတဲ့ပုံစံမျိုးနဲ့ပေါ့လေအင်းအပြပြီးဖိပြီးသူတို့ထင်တာပဲလောက်လာလိမ့်မလားဆိုရယ်စွရင်စစ်တချို့လည်းစီရဲကြလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟိုအထူးသဖြင့်တော့ဒီရွေးကောက်ပွဲမှာ majority ထက်ပြောရင် super majority လို့တော့ပြောလို့ရပါတယ်ဆိုတော့ဒီလိုမျိုးအပြတ်အသတ်ပါတီတွေကနိုင်ရသွားတဲ့အခြေအနေမျိုးဖြစ်တာပေါ့နော်ဒါအဲ့တော့အဲ့လိုအနေအထားမျိုးမှာတော့ခုနပြောသလိုပဲစွရင်ကြအကြောင်းတွေရှိပါတယ်ဒါဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ check and balance ပေါ့အပြန်အလှန်အထင်းထင်ပြောရမယ့်နေရာမှာတပါတီရဲ့ဆိုတဲ့အခါမှာကျန်တဲ့ဟိုအတိုက်ခံပါတီကြီးကလည်းအာမကောင်းတဲ့အနေအထားမျိုးဖြစ်နိုင်တယ်။နောက်တစ်ခုကတော့ရွေးကောက်ပွဲကာလကစလို့အခုချိန်ကြီးပေါ့နော်။ဒီရွေးချယ်ခံရတဲ့ကိုယ်စားလှယ်လောင်းကြီးကိုယ်တိုင်ကလည်းဟိုဒီရည်သမီးမဖြစ်ဘူးပြ။ဘာလို့ဆိုပါတီဘဘကနေပြီးတော့ညွှန်ကြားရတယ်မပြောရဘူးဆိုတဲ့အားမျိုးပေါ့နော်။တော့အဲ့လိုအနေအထားကပါတီကတကယ်ကိုတင်းတင်းကြပ်ကြပ်ချုပ်ကန်ပြီးတော့ဒီအထင်းကြီး second balance ပျောက်သွားတဲ့အနေကတော့ဖြစ်နိုင်တယ်လို့ဆိုရင်ပါတ
ယ်ဒါပေမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီတိုင်းမှာသူတို့ကမြို့သားညီညွတ်ရေးအစိုးရဖွဲ့မယ်လို့သူတို့ပြောထားပါတယ်ဆိုတော့ဒီလိုပြောတာကတော့ဒီနိုင်ငံတကာမှာလည်းရွေးကောက်ပွဲနိုင်ပြီကစားပါတီတွေကဒါပြန်လည်ပြင်းပြကြပါစို့ဆိုလို့ဆိုရပြောရပြောစင်တော့ရှိရပါလေအဲ့လိုပြောရပြောစင်တစ်ခုနဲ့ပြောတာလားတကယ်လိုက်လိုက်လဲလဲဆိုလို့စိတ်မှန်နဲ့ရွေကြထားပြီးတော့ပြောတယ်လို့ယူဆနိုင်ရအကြောင်းမရှိဘူးလားခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ရွေးကောက်ပွဲတွေပြီးတဲ့အခါပေါ့နော်အားလုံးပြန်ပြီးတော့ဟိုစိတ်ညစ်ကြဖို့လို့အတူတကွလက်တွေလောက်ကြဖို့လို့ဟိုဒီလိုမျိုးဖိတ်ခေါ်တဲ့ပုံစံတွေတော့ရှိတတ်ပါတယ်ဆိုတော့အခုလက်ရှိ NLD ကယူကျွန်းတဲ့ဒီ MUG ပေါ့အမျိုးသားညီညွတ်ရေးအစိုးရဆိုတာแล้วไอ้ด่าดิขึ้นมาเลยเบลอขึ้นมาเลยสรแล้วอะกูเฉิงนี้เราก็ขับมาแค่ไปแล้วจองปาร์ตี้นี้ตายงาปาร์ตี้นี้แหละอาจจะไม่สุดที่ก็
ဟိုဖိတ်ခေါ်တာကတော့ရှိပါတယ်ဒါပေမဲ့ဟိုဘယ်အချိန်မှာဖြစ်လာမယ်တော့ဟိုမသိဘူးပေါ့ခင်ဗျာကျွန်တော်သိမကြဘူးတဲ့အချိန်မှာလေရှင်ပြည်ဝင်တချို့တော့စနိုင်မလို့အချိန်မှာတချို့ကလည်းတကြရယ်အခုခါမှာတမရော်အေးအေးနဲ့အပြစ်ခတ်ရဆေးရေးလုတာနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့တက်တက်ကြွားကြွားလူလူလားလူလားမှုမပြတာဘူး ဆိုတော့အဲ့လိုမပြတာရင်တော့ဒါလည်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမတွက်နိုင်ဘူးလားဒီကိစ္စမှာငါတို့ပါဝင်မဆောင်ရွက်ရင်တက်မလို့ဒီဒါလင်းတစ်ဖက်သက်သူတို့ကတိုင်းဒေသနဲ့စီယုံရေးတိဆောက်သွားပြီးတော့သူတို့နိုင်ငံရေးမှာအင်အားပိုပြီးကောက်အောင်လှုပ်လာလိမ့်မယ်ဆိုတာအန်အယ်ဒီဘက်ကလည်းစတရက်တီးစ်တက်တောင်းတွက်မယ်ထင်ပါတယ်ကျွန်တော်ကတော့ပုံသဖြင့်ဘယ်လိုသွားပါလဲ
ကျွန်တော်မြင်လာတော့အစိုးရဘက်ကပေါ့နော်ဒီရွေးကောက်ပွဲအနိုင်ရပြီးတဲ့အချိန်မှာအခုချိန်ကြီးပြောမယ်ဆိုရင်အပန်တိတ်နေတယ်လို့ကျွန်တော်ယူဆတယ်ဆိုလိုတာဟိုရွေးကောက်ပွဲနိုင်ပြီဆိုရင်လည်းဒါအောင်ပွဲမိတ်ကွန်းခံပြီးပြောပြနေတာပေါ့ခင်ဗျအောင်ပွဲခံတဲ့မိတ်ကွန်းပေါ့နော်ဆိုတော့ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့ရေးချီအမျိုးမြင်ပေါ့ဒီလာမယ့်၅နှစ်ပြင်မ ကိုကြားရဒီကြားရဆိုတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ထင်တယ်။ဆိုတော့နောက်တစ်ခုကကျတော့လေဒီလူတွေတော်တော်များများပြောနေတာပေါ့ခင်ဗျာ။ကျွန်တော်တို့ဒီကိုဗစ်အပြင်အကျဉ်းမှာပဲဒီအီကိုကျွန်တော်တို့အများအထက်အသင့်ပြင်ညာခဲ့တာမျိုးတွေရှိတယ်။ဆိုတော့အဲ့အရာကိုဘာဖြစ်လို့ပြင်ညာရတာလဲအခုအချိန်မျိုးတွေနဲ့အချိန်ကြီးမှာဆိုရင်ဖြစ်ရှော့မှာလားပေါ့နော်။နောက်မျိုးတစ်ခုကတော့ဒီအစိုးရပြည်
ကျွန်တော်ကတော့ဒီရွေးကောက်ပွဲမှာမေဂျော်တီဖြစ်ပြောရင်ဆိုတော့အခုကမှတပည့်ချင်းနေစီပါလေအဲ့မှာအေးကိုအကျံဖက်အဖွဲ့စီဖြစ်ချင်ညာတာကတော့ဒါတမ်ရော်ရဲ့လူဆန္ဒအတိုင်းချင်ညာတာဖြစ်တယ်လို့တချို့ကပြောကြတာပဲဆိုတော့အခုကမှတပည့်ချင်းနေစီပါလေအဲ့မှာအေးကိုအကျံဖက်အဖွဲ့စီဖြစ်ချင်ညာတာလည်းကိစ္စနဲ့ပတ်သက်ပြီးတော့တမ်ရော်ရဲ့သဘောထားနဲ့
ကျွန်တော်ဘက်ကတော့ဒီကြီးကြီးကြီးကြီးမှာသူကရန်ရန်လေးကိုလက်တွေ့ကြကြဆုံးဖြတ်တယ်လို့ယူဆနိုင်တယ်အခုကြားသလောက်ဆိုလို့ရှိရင်အောက်ချီမှာပြစ်ခတ်ရသေးရည်တွေဖြစ်လာတယ်ပို့ပြီးတော့ဟိုတင်းငင်လာတယ်ဆိုတော့အနေထားမျိုးကြီးကြားပါတယ်ဆိုတော့နောက်တစ်ခါကျတော့လေဒီတက်မလို့ကိုယ်တိုင်ကဒီတက်မှုငါးယောက်ပါပြီးတော့ဒီငင်းညာကြီးဆွေးနွေးမဲ့ဆိုတော့အဖွဲ့ဖွဲ့လာပြီးရှိတယ်ကျွန ဒီလိုမျိုးနေလေရှိပူပြေးတယ်လို့ဖြစ်တယ်လို့ထင်တယ်အစိုးရဘက်ကကြတဲ့ခါကျတော့နာမည်အစိုးရပြေးဖွင့်ရင်းကဟိုအဲ့ဒါကိုပဲဟိုနည်းနည်းဥစားပြင်းနေကြတာပေါ့နော်အဲ့ဒီအစိုးရပြေးဆိုတာလည်းကျွန်တော်တို့ပြောလဲနားလားတော့ဒီပြေးတယ်ရဲ့မိမှာပေါ်လာမယ်လို့ယူဆတယ်ပေါ့နော်အဲ့တော့အစိုးရဘက်ကလည်းဒါနဲ့ပတ်သက်လို့တိတိကျကျဖုတ်ပြောတာလည်းကျွန်တော်တို့မကြားသေးပါဘူးခင်ဗျ ตัวไอ้อยู่ตัวเวก็ตะเกจิ้นปะละเนี่ยเฉยนี้สิเลยโหลถิ่มมาล่ะสมมุติอ่ะแล้วตะคันปีนี้นี่ลงมาတော့ดีหาขึ้นเนาะเลยแต่วันนี้ปุญญีย่าว่าแล้วเปล่าเลยสรุปตําราปูไหลก็เลยเปล่าล่ะเลยสรุปเปลี่ยนเล่นเสร็จတော့ฉิเลยโหลถิ่มมาเลยตอนนอกตัวก็จะดีกิจกรรมอ่ะอุทิศเนาะโหจะปานในงานก็ยินยาอีอุทิศตําหมดเนาะสัสสาตาวาอยู่ที่ปุญญาณีนี้ก็โหตลอดนี้โหจ๋าไอ้มาล้นเนี่ยตะปูก็โหไปดีๆลงนี้เนี่ยหาเล
ဆရာကဝါရဲ့လွန်မြန်ဟာအေးအေးနဲ့တမရော်ကြားထဲမှာပဲလွန်မြန်လာလားဒရီမုတ်လွန်မြန်ကသုံးဝင်းဆိုင်အေးအေးရဲ့တမရော်ရဲ့ဒါမြို့တော်ဒီမိုကရေစီဖွဲ့ရေးအစိုးရရဲ့အဲ့ဒီလူပါပြန်လာရှိခဲ့ပါရဲ့လားကျွန်တော်မိကျင်တာကဆရာကဝါပေါ်မှာသဘောထားဆရာကဝါရဲ့အကျိုးပန်းမှုတွေကအစိုးရဘက်ကဘယ်လိုသဘောထားပါသလဲတချို့အတိအကျမဟုတ်တော့လဲပဲထွက်လာတဲ့သတင်းတွေကတော့
အဲ့ဘက်ကသိပြီးတော့လူလူလာလာမရှိဘူးဆရာကဝါရဲ့လူဆောင်ချက်ကိုလို့ပြောကြရလဲကြားလို့ဟုတ်ကဲ့ကျွန်တော်ကြားရတဲ့နောက်ကတော့ကြားရတဲ့ဆိုတာလဲကျွန်တော်တို့မီဒီယာပေါ်ပြတတ်တယ်ရပါတော့အဲ့တော့အကျုပ်ပေါ်နော်ဘုချုပ်ကြီးမင်းအောင်လိုင်းနဲ့ဒေါ်ဆန်းစုကြည်ကြားရဲ့တွေ့ဆုံနိုင်ရေးအတွက်လဲဒီလိုလုံးရပြီးပြီးတဲ့ဆိုတဲ့သတင်းလေးရှိပါတယ်ဆိုတော့ဒါမှမဟုတ်လဲကျွန်တ
မျောမှန်းနိုင်တဲ့မျောမှန်းချက်ပေါ်လေဖြစ်လာနိုင်တဲ့အကောင်းမြင်မှု the best case scenario ကိုသတင်းပေးလို့မြင်ပါလေ
ကျွန်တော်မြင်တာကတော့ဘောနော် energy ဒီချိန်မှာသဘောထားကြီးပြီးတော့ဖြစ်စီပြည့်ကြောင်းနေတဲ့အကြောင်းကိုပြည့်နေရှောက်လို့ဆိုရင်ဒါနိုင်ငံအတွက်ကောင်းတဲ့အလားအလာဖြစ်သွားမယ်လို့ယူဆနိုင်ပါတယ်။ဒါအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီထက်ဟိုဘာကောင်းလဲညှိုးလင့်ချက်နေပြအခြေအနေလည်းရှိသွားနိုင်တယ်လို့ထင်ပါတယ
်။ energy နဲ့ဒီကနိုင်ငံမှာတက်မတော်မှာဘာအခက်အခဲရှိနေပါလဲတက်မတော်ဘက်ကတော့လူလူလားလားရှိနေတယ်လို့ပြောနိုင်ပါသလ
ားဘုံကျော်မူကြီးမြောက်လာရဒီ2021ဇွန်ဇူလိုင်မော့အဲ့လောက်မှာညာယူရမယ်ဆိုတဲ့သတင်းမျိုးကြားပြီးရလာရှိပါတယ်ဆိုတော့တက်မတော်ဘက်မှာလည်းကျွန်တော်မြင်လာတော့ဒီ generation နဲ့ shift ပေါ်ခေါင်းဆောင်မှုမျိုးဆက်အပြောင်းလဲတွေဖြစ်ပေါ်လာကြရှိတယ်လို့ထင်တယ်ဆိုတော့ဒါပေမဲ့လည်းဟိုတက်မတော်ဆိုတာကတော့ဒီ institution ပေါ်ဒီလိုအဖွဲ့ကြီးသမီးခိုင်ရဲ့ဟိုနေရာတစ်ခုဖြစ်တဲ့အခါကျတော့သူ့ရဲ့အဖွဲ့ကြီးရဲ့အကျိုးစီးပွားနောက်တစ်ခုကကျတော့သူ့ရဲ့အဖွဲ့ကြီးကိစ္စတွေကထဲသူစဉ်းစားပြီးတော့လုပ်လိုက်ရလို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒါဒီမိကတော့မမေးချင်မနဲ့မေးရဖြစ်ပါတကယ်လို့ဒါအကောင်းဆုံးမျှော်မှန်းတာမဖြစ်ခဲ့ရင်အဆိုးဆုံးတော့ဘယ်လောက်ထိဖြစ်သွားနိုင်ပါလဲကောင်းသမီ
းဟုတ်ကဲ့ဒီတော့ပွဲရောက်မလို့ကျွန်တော်တို့ပုံကောင်းလာမယ်လို့အာမခံကြမရှိဘူးလို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ဒီမှာအခုကိုဗစ်ကူးစက်ကပ်ပြီးဖြစ်တယ်ဒီကောက်ပွဲပြီးသွားတော့လည်းဒီကပ်ပြီးရဆက်ရှိလာပဲပေါ့နော်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းရဆိုလို့ရှိရင်ကျွန်တော်တို့ကောက်ပွဲဈေးတွေကလည်းပိတ်အားထားလို့မရသေးဘူးသူ့ဘာသာကိုယ်သတိထားကြပြီတော့ဆိုတာမျိုးပြောပါတယ်အချိန်ကြီးရတော့တပ်ပြီးတက္ကမတကလို့ဖြစ်သွားတယ်ပေါ့နော်နောက်တစ်ခါကျတော့စီးပွားရေးရပြည်သူတွေကအခုချက်ကျဲလာကြတဲ့အနေသားပေါ့နော်နောက်တစ်ခါနိုင်ငံတကာရင်းနှီးမြှုပ်နှံမှုနောက်ကဘာကြီးတစ်ခုလုံးရဲ့စီးပွားရေးအကျပ်သေးပေါ့နော်ဒါတွေအားလုံးကလည်းကျွန်တော်ထင်တယ်ဆက်ပြက်လက်ရင်းပြည်နယ်မှာမဟုတ်ဘူးပေါ့အဲ့ဒီနေသားမှာတော့ကျွန်တော်တို့ကအကောင်းဆုံးကကိုယ်ပြည်ရင်းညီညွတ်ရင်းနဲ့ကိုယ့်ရဲ့ငြိမ်းချမ်းရေးကိုလုပ်နိုင်ရင်တော့ဟိုကျွန်တော်တို့အတွက်ဟိုပြောလင်းချက်တစုံတရာရှိမယ်လို့တော့ထင်ပါတယ်ခင်ဗျအ
ဲ့တော့အဓိကညွတ်စရာကတချို့ကတက်မတော်ဒီနိုင်ငံရေးကနေပြီးတော့နောက်ဆုတ်ဖို့ကိစ္စနောက်တိုင်းရင်းသားရေးနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားတွေကိုလှုပ်ပိုင်ခွင့်တိုင်းရင်းသားပါတီတွေရဲ့အနိုင်ရတဲ့လူတွေကိုအထုခွင့်အနာအပြည့်အဝပေးနိုင်ဖို့သူတို့ရဲ့နှစ်သက်သူကိုဝန်ကြီးချုပ်ဖြစ်လက်ခံဖို့စသဖြင့်ကိစ္စတွေရှိနေဆိုတော့အဲ့ဒီကိစ္စတွေရောရှိကိုတိုးနိုင်ကြရှိပါလားနိုင်ငံရေးအဖြစ်
နိုင်ငံရေးအဖြစ်တော့ဟိုကြွားခက်တဲ့ကအခုချိန်ကြီးသဘောထားကြီးရဲ့ဆိုတဲ့အနေအထားကိုကြားရပါဘူးဒီပြဿနာတွေကဆက်ရှိနေပါပဲဆိုတော့နိုင်ငံရေးအတွက်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်အင်အားစုပြည်ပြည်ရပေါ့နော်သဘောထားကြီးပြီးတော့ဒီကိစ္စနိုင်မှာပဲကျွန်တော်တို့ရှေ့ဆက်တိုးနိုင်မယ်လို့ထင်ပါတယ
်ကိုဗစ် -19 ကာဝေးဆေးကိုကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေပြီဖြစ်ပါတယ်မြန်မာနိုင်ငံမှာတော့2021ခုနှစ်ဧပြီလရောက်မှသာကိုဗစ် -19 ကာဝေးဆေးတွေစတင်ထိုးနှံနိုင်လိမ့်မယ်လို့သိရပါတယ်ဘယ်လိုမျိုးစားအသုံးပြုမယ်ဆိုတာကိုတော့မသိရှိကြသေးပါဘူးလက်တလောကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေတဲ့ COVID-19 ကာဝေးဆေးအမျိုးအစားတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါထုခုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
။ဒီအမေရိကန်နိုင်ငံကထုတ်ခဲ့ Moderna ဆိုတဲ့ဆေးရယ်ဒီအမေရိကန်နိုင်ငံမှာပဲ Pfizer နဲ့ဒီဆရာတို့ Germany က BioNTech နဲ့ပေါင်းပြီးထုတ်လုပ်တဲ့ Pfizer ကာဝေးဆေးရယ်ဒီနှစ်ခုဟာဆိုလို့ရှိရင်ကာဝေးဆေးသမိုင်းမှာပထမဦးဆုံးဒီ virus ရဲ့ visa နော် RNA ကနေတည်တံ့ဖယ်ရှားပြီးတော့ထုတ်လိုက်တဲ့ကာကွယ်ဆေးအစ်စ်တမျိုးပေါ့နော်အဲ့ဒီအစ်စ်တမျိုးဖြစ်အောင်မြင်လာတဲ့ phase 3မှာလူတွေကိုလုံခြုံမှုပေးနိုင်တယ်နောက်တကကာကွယ်မှုလည်းပေးနိုင်တယ်ဆိုပြီးထွက်လာတယ်နောက်ဆေးတစ်ခုကတော့ဒီ UK နိုင်ငံ Oxford University နဲ့ AstraZeneca တို့ပူးပေါင်းပြီးတော့ထုတ်လုပ်တဲ့ vaccine ပေါ့နော်အဲ့ဒီ vaccine ကတော့ဒီ COVID-19 vaccine ရဲ့ visa ကိုယူပြီးတော့ကျတို့ဒီ protein ကိုယူတာပေါ့နော်ဒီသူ့ကို visa ကိုအုပ်ထားတဲ့ virus အပေါ်မှာအုပ်ထားတဲ့ protein ရှိတယ်အဲ့ဒီ protein ကိုတခြားလူအန္တရာယ်မပေးတဲ့ virus အမျိုးအစားမှာပေါင်းပြီးတော့လူရဲ့ခန္ဓာကိုယ်လည်းထိုးသွင်းလိုက်တယ်။အဲ့တော့ဒီ protein ကိုခန္ဓာကိုယ်ကသိရှိပြီးတော့ခန္ဓာကိုယ်ရဲ့ခန္ဓာကိုယ်က protein မဟုတ်ဘူးဆိုပြီးတော့တိုက်ခိုက်လို့ရှိရင်တကယ်သူနဲ့အလားတန်တူသော COVID-19 ပိုးကုတ်လုပ်ထားတဲ့ protein ဝင်လာတဲ့ virus ဝင်လာရင်ဒါကိုတိုက်ခိုက်တယ်။နော်အဲ့ဒါဒီ Oxford AstraZeneca ကနေထုတ်လုပ်တဲ့ vaccine အမျိုးအစားပေါ့
လက်တော်စားတဲ့အသုံးပြုနေတဲ့ COVID-19 ကာဝေးဆေးတွေကိုအမျိုးအစားခွဲကြည့်ရင်အဓိကအုပ်စုနှစ်စုခွဲခြားကျင်နိုင်ပြီးတူလောင်သိမ်းဆီးတဲ့နေရာနဲ့တည်ဆောင်ပြန်ပြူတဲ့နေရာတွေမှာလွယ်ကူတဲ့ကာဝေးဆေးအမျိုးအစားဟာတကမ္ဘာလုံးအတိုင်းအတာအနေနဲ့လွှမ်းခြုံနိုင်မှုအခွင့်အလမ်းပိုများတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကတုံ့ပြန်ပြပါတယ်။
အဲ့တော့ပထမဆုံးအနေနဲ့ဒီ vaccine တုံ့မှုမှာအမျိုးအစားတူဖြစ်တဲ့ Moderna နဲ့ Pfizer ကထုတ်လုပ်တဲ့ vaccine တွေကဆိုရင်သူ့ကိုထိမ့်သိမ်းတဲ့အခါမှာ -20 နဲ့ -70°C မှာထိမ့်သိမ်းမှာ6လကြီးအာနိသင်ရှိပါတယ်။အကယ်၍များသူ့ကိုတမျိုးကြဒီဆရာတို့ဒီ refrigerator ထဲမှာ -2°C ကနေ 8°C မှာသိမ်းမယ်ဆိုရင်9ရက်ပဲသိမ်းနိုင်တယ်။ဆိုတော့ဒီဆေးမျိုးစားနှမျိုးကိုတနိုင်ငံလုံးတိုင်းတာနဲ့တွန်းချုံမှုဆိုရင်လည်းဒါချမ်းသာတဲ့နိုင်ငံတွေကပဲအဓိကเนาะဒီဟာကိုအာနိသင်မပြတ်ပဲသုံးဆွဲထိုးနှက်နိုင်မယ်လို့ထင်တယ်။နောက်တစ်ချက်ကတော့သူ့ရဲ့ကုန်ကြမ်းဆေးကိုကြည့်မယ်ဆိုရင်ဒီနီးသင်းနဲ့ထုတ်လုပ်ထားတဲ့ Moderna နဲ့ Pfizer ကစီတချောင်းကို $20ကနေ $33 လောက်ကျတဲ့အချိန်မှာတမျိုးကြနီးနဲ့ထုတ်ထားတဲ့ဒီ Oxford AstraZeneca က $4 လောက်ပဲပုံကြစီရှိတယ်လို့အကြံဉာဏ်သိရတယ်ပေါ့နော်။ဒါကြောင့်ဒီနှစ်ခုရှင်းလိုက်ရင်ထိမ့်သိမ့်မှုဈေးကြီးတယ်။နောက်တစ်ခါကုန်ကြစီဈေးကြီးတယ်အစ်စ်ပေါ်တော့ Moderna နဲ့ Pfizer ဈေးတွေဒီ။နောက်တစ်ခါဒီ Oxford University ကထုတ်တဲ့ဈေး AstraZeneca ကတော့ကုန်ကြစီလည်းနေတယ်ထိမ့်သိမ့်တဲ့အခါမှာဆရာတို့နေ့စဉ်ဆရာတို့ကပုံမှန်ထိုးနေတဲ့ကာကွယ်ဆေးထိုးတဲ့နီးစနစ်အတိုင်းပဲထိမ့်သိမ့်လို့ရတယ်ဆိုတဲ့အတွက်ကြောင့်မလို့တစ်ကမ္ဘာလုံးအတိုင်းအတာနဲ့လွှမ်းခြုံနိုင်တဲ့ဆေးမျိုးစားဖြစ်တယ်ပေါ့နော
်လက်တလောအသုံးပြုနေတဲ့ COVID-19 ကာကွယ်ဆေးတွေဟာကာကွယ်ဆေးအနည်းတင်အပြည့်အဝရဖို့ဆိုရင်နှစ်ချိန်ထိုးနှံပေးဖို့လိုအပ်ပြီးတစ်ချိန်နဲ့တစ်ချိန်ကြားမှာရက်သက်တစ်ပတ်သုံးပတ်သို့မဟုတ်လေးပတ်ကြာပြီးထိုးနှံပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒီမှာ Oxford University ကAstraZeneca ဆိုလူပေါင်း 2,000 နဲ့စံသက်ထားတယ်။ Moderna ကလူပေါင်း 3,000 နဲ့စံသက်ထားတယ်။ Pfizer ကလူပေါင်း 4,300 နဲ့စံသက်ထားတဲ့အခါမှာ Pfizer နဲ့ Moderna ကတော့ဒီဆေး3ဘက်နဲ့4ဘက်ကွာပြီး2ချောင်းထိုးပြီးတဲ့အချိန်မှာ 95 ရာခိုင်နှုန်းထိ COVID-19 ကိုကာကွယ်နိုင်တယ်လို့သိရတယ်။ဒီ AstraZeneca ကတော့ဒီလူပေါင်း 2,000 ကိုစံသက်ပြီးတဲ့အခါမှာ 62 ရာခိုင်နှုန်းကနေ 90 ရာခိုင်နှုန်းကြားထဲမှာကာကွယ်နိုင်တယ်ဆိုပြီးတော့ကြည့်ရတယ်ဆေးမျိုးစား3မျိုးလုံးဒီ3ဘတ်သုံးဖို့4ဘတ်ချပြီးတော့2ချိန်ထိုးရမှာဖြစ်တယ်2ချိန်ထိုးပြီးတော့တပတ်မြောက်ကစပြီးတော့မှခုနပြောတယ်95ရာခိုင်နှုန်းအကာအကွယ်ရပါမယ်ပထမချိန်ထိုးရင်လည်းတော့ဒီ90ရာခိုင်နှုန်းအကာအကွယ်မရသေးဘူးပေါ့နော်ဒီကြားထဲမှာတော့ပိုးမုံပင်ဆက်ပြီးရူးဆိုင်ဖို့တော့လိုနေသေးတယ
် COVID-19 ကာဝယ်ဆေးကိုကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေပြီဖြစ်ပြီးကာဝယ်ဆေးအာနိသင်အပြည့်အဝရရှိဖို့ဆိုရင်ရက်သက်တစ်ပတ်3ဘတ်သို့မဟုတ်4ဘတ်ချပြီး2ချိန်ထိုးနိုင်ပေးဖို့လိုအပ်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဘုရားတော် view ရဲ့တပတ်တွင်အားကစားခဏကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအဒနီးနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးဒီဂိုမာရာဒေါနာဟာကမ္ဘာဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားတွေကတယောက်လို့ပြောမှာဖြစ်ပါတယ်1986မက္ကဆီကိုကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုကမ္ဘာဖလားရအောင်လုပ်နိုင်ခဲ့တာကသူ့ရဲ့အကြီးမားဆုံးအောင်မြင်မှုဖြစ်ပြီးတော့အဲ့ဒီအချိန်ကာလဟာသူ့ကစားသမားဘဝရဲ့အထွတ်ထိပ်ကာလပဲဖြစ်ပါတယ်။အင်္ဂလန်နဲ့ Quarter Final မှာအင်္ဂလန်ကိုလက်နက်ပုတ်သွင်းခဲ့တာတကူအပြင်ကွင်းလယ်ကနေစပြီးအင်္ဂလန်နောက်တန်းတွေကိုကျော်ဖြတ်ပြီးသွင်းခဲ့တဲ့ဂိုးတွေကသူ့ကိုပို့ပြီးတော့ကမ္ဘာကျော်စေခဲ့ပြီးတော့လူတိုင်းရဲ့ပါဇက်ဖျားမှလည်းမာရာဒေါနာဆိုတဲ့နာမည်ကရေပန်းစားခဲ့တာပါ။ဒီမေးစားတင်ပြီးတော့ကြေကြေပြန့်ပြန့်ဖြစ်လာခဲ့တဲ့အဲ့ဒီကာလမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာရှိတဲ့ဘောလုံးဝါသနာရှင်အားလုံးလူလူကလည်းမာရာဒေါနာလိုဖြစ်ရှင်တဲ့အထီးကိုကမ္ဘာဘောလုံးလောကကိုလွှမ်းမိုးနိုင်ခဲ့သူလည်းဖြစ်ပါတယ်။ဆိုတော့မြန်မာဘောလုံးလောကမှာရောဘလောက်အထိလွှမ်းမိုးမှုရှိခဲ့ပါသလဲ။ဒါနဲ့ပတ်သက်ပြီးတော့မြန်မာလက်ရွေးစင်ကစားသမားဟောင်းကိုတင်မြင့်အောင်ကတော့
ကျွန်တော်တို့စပြီးဘောလုံးကစားတဲ့အချိန်မှာတည်းကသူ့ကိုကြည့်ပြီးကျွန်တော်တို့ကစားကြတယ်နော်လောက်ဒီယူသွတဲ့ဆိုလို့ရှိရင်ဥပမာလေးတစ်ခုပြောရလို့ရှိရင်ကျွန်တော်တို့1989မှာကျွန်တော်တို့ခြေသားချက်ကစားရပေါ့နော်ကျွန်တော်ရမျိုးလိုက်ဝင်တဲ့တန်းတော့ချက်ကစားရချင်ပါကျွန်တော်လည်းမျိုးလိုက်ဝင်ဆိုရှင်သူ့ဘွားရဲ့ကြည်တော့အပူပဖက်နေသွားွယ်သူ့ပူမမြဲသေးတာအဲ့ဒါအရင်သေးကြည့်တာကျွန်တော်တို့မှာဒေါ်လာတန်တန်နေရာလောက်ရှိတယ်ကျွန်တော်အဲ့ဒါသိတာ
မြန်မာလက်ယူစင်အတင်းရတိုက်စမှုဟောင်းကိုမျိုးလိုက်ဝင်ကတော့အခုလို့ပြောပါရဲ
80ရေးခင်မှာကျွန်တော်40စဖြစ်တာပေါ့လူငယ်40အဲပြီးတော့အဲ80ပြီးတော့89 90မှာကျွန်တော်ကျေးဇူးသားတော့အဲဒီမှာအခုတန်းတိုးအောင်ရဲ့
ကိုတင်းနေအောင်ရကျွန်တော်စောင်းရတဲ့အတူတူလေးမလေးချက်မှာကျွန်တော်ကြည့်စားထွက်သွားတယ်အဲ့ဒီရောက်တော့ကျွန်တော်ကဟိုဘယ်လိုခေါ်မလဲတခါမှလည်းမထွက်ဘူးလေအဲ့မှာရောက်တယ်ဟိုကတော့လေငယ်ရောက်တယ်မလေးချက်ဆောက်ပြီးဆိုတာနဲ့သူကဟိုလမ်းပါပဲသူကချက်ချင်း ဆိုတော့ကွာတောင်းဆိုတော့ငါအတိတ်တော့မစီချင်ဘူးဖူးမောင်းတော့ရမှာဆိုအသိမ့်ပါအသိအလူရအပူမဆိုင်ပို့ပေးတာအဲ့အဲ့လောက်ကြီးကျွန်တော်မှတော့ယူသွားတယ်သူသူစီးတဲ့တက်ပူမောင်းစီးတာဖြစ်ချင်တော့အမမက်ရအနောက်နေလဲကြာကျွန်တော်
ဘောလုံးကဘောလုံးကွင်းထဲမှာဆန်းဆန်းတောင်အောင်မြင်ခဲ့တယ်လို့ဘောလုံးကွင်းပြင်ပမှာလဲနာမည်ကြီးတဲ့သူတယောက်ဖြစ်ပါတယ်သူသဖြင့်မူရစေ၃ဆမှုပါဝဲသူ့ရဲ့လူမှုဘဝနေထိုင်မှုပုံစံတွေကြောင့်တခါတည်းမှာမကောင်းတဲ့သတင်းတွေနဲ့လဲကြော်ကြားခဲ့သူဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုစောမြူကန်ကတော့
ဘောလုံးကဘောကသူ့ရဲ့ကစားသူတွေကမကောင်းဘူးလားဆိုတော့ကောင်းပါတယ်သူတို့လည်းပဲကျွန်တော်ကသူ့ကိုဒီဘောလုံးကွင်းအတွင်းတဲ့ဘောလုံးကွင်းကြီးက ဟိုဖြစ်ရတယ်ပေါ့ဖြစ်ရတယ်ကသူ့ကိုလူပိုပြီးစိတ်ဝင်စားသိခဲ့တယ်ပရိသတ်ပိုပြီးစိတ်ဝင်စားသိခဲ့တာဖြစ်တယ်ကျွန်တော်အဲ့လိုပဲသုံးချက်ကဘောလုံးကွင်းထဲမှာမတော်လာမလို့ပေါ့ဘောလုံးကွင်းထဲမှာတော့ကစားပုံကတော်ပါတယ်ဒီဒါကြောင့်လည်းဒီနောက်ဆက်တိုက်သိမှုပေါ့နောက်ဆက်တိုက်သိမှုတရားနေတဲ့ကမ္ဘာအကောင်းဆုံးဘောလုံးမှာဖြစ်ရခဲ့တယ်ဆိုတာကသူ့ရဲ့အပိုင်းဘယ်လောက်ရ
ဘလုံးပညာဘလုံးကျွမ်းကျင်မှုအပိုင်းမှာတော့တစ်ခက်မှာတရောက်လို့ဆိုရတာအောင်သူတို့နဲ့သူတို့ဆိုရမှာဖြစ်ပါတယ်မော်လာရည်စင်တိုက်စစ်မှုဟောင်ကူမြို့လိုက်ဝင်ကတော့မာရိုနာဟာဘလုံးတစ်လုံးကိုလိုးစလိုလုံးနိုင်တဲ့သူဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဘလုံးတစ်လုံးလိုးစလိုသူကဟိုခြေရောက်ကလက်ဖြစ်နေလို့လက်ကလုံးနေတယ်လို့ပဲခြေရောက်ကလည်းအမြင်မျိုးဟိုလုံးလို့ရတယ်ဘလုံးတစ်လုံးနိုင
ဟိုကံကံဘယ်လောက်ပဲဟိုသူ့ကိုမောက်ခင်ပဲလို့လို့ရအောင်တက်တဲ့အခြေအနေကိုကြိုက်တာဘလုံးကစားရတဲ့နေရာမှာမာရာဒေါနာရဲ့ထူးခြားချက်တွေနဲ့ပတ်သက်ပြီးကိုတမျောင်းကတော့ဟိုပါနံပါတ်1ခုနကဘလုံးတက်နစ်တစ်ကောင်းနဲ့စကေးရှိတယ်နောက်ပြီးကခုနကပြောတဲ့ဒီအန်တီစစ်ပေးရှင်းဆိုတဲ့ကွန်စန်ထရေးရှင်းအားပေါ့နော်ဘလုံးကွန်စန်ထရေးရှင်းအားရအရန်ကောင်းတယ်နံပါတ်2ဝင်းနင်းစပရစ်ရှိဒါ jin ne sait ga yan pi tet ni de lo chan lo yu sa ba no di ga ro bolong pinya ma im tet chwin jin mi ro sait pai sai ya ma chu pin ti pin dat de no bolong thama kaung pi yak chit na de ku ga ro ba le so lo shin an nai lu jin sait pin tet no so lo di u sa li ni paung de kha ma tu twe yan kaung wa ro no tu kwin ne win la ra so lo shin computer a chi shi de kwe u nai u nai ma so de ပါဘူးဘာလို့စိတ်သက်ကိုသူ့အနေနဲ့ဖန်တီးဝင်လာတော့သူ့ကျွန်တော်ရမ်းချက်တယ်နောက်တစ်ခုပြောပြချင်တာကဘာလဲဆိုလို့ရှိရင်သူကရက်သူလည်းငါ့ဘင်ကလည်းမလာပါရှိတယ်အဲဒါသူအချိန်ကောင်းကြီးကိုကြော်ပြတယ်ဒီဘောလုံးသမားကောင်းတယောက်ကသူ့မှာစကေးရှိရောနဲ့မပြည့်စုံဘူးဆိုတဲ့ဟာကိုသိတာအဲ့တော့ကမ္ဘာလေဗယ်ကိုသွားတဲ့အခါမှာသူ့မတ်ဆယ်လေးကိုကြည့်ရောတော့ဒီမတ်ဆယ်လေးကိုသူရအောင်သူဘယ
ဘာဘောရောအဓိကမဟုတ်အရေးကြီးတာဘောလုံးပညာအရေးကြီးတယ်နံပါတ်1နံပါတ်2မှာဖစ်စကယ်ကိုဘယ်လိုဆွဲတယ်ဆိုတော့အခုသူတို့ရေဆိုင်ရတဲ့ဒီဖိုင်နာဆိုအလောင်း6ပေဒီဟိုတက်နစ်ပိုင်းစတဲ့မှာဘယ်စကယ်ဖူရှိပြီးမယ်လို့သူကချလို့ရတဲ့ဟာတွေမှာလဲသူကပြင်းပြင်းထန်ထန်လုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီဒီလူရင်းနေစိတ်နိုင်လူရင်းနေစိတ်ကလည်းသူ့ကိုဒီလူဖြစ်ပေါ်စေတယ်ဆိုတ တော့သူတို့ကြောကြလာတယ်သူတို့ကောင်းမွန်တဲ့ပရိယတ်တယောက်ဖြစ်ပေါ်လို့စေတုံးအားတစ်ခုဖြစ်စေတယ်လို့ကျွန်တော်ယူဆပါတယ်။ဘာရိုနာဟာအာဂျင်တီးနားအသင်းနဲ့အတူလူငယ်ရောလူကြီးကွာဖလားပြိုင်ပွဲတွေကိုဘိုးဆွဲခဲ့ပြီးတော့အဲ့ဒီပြိုင်ပွဲတွေမှာလည်းအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုရရှိခဲ့သူပါ။ဒါပြင်နာပိုလီအသင်းကိုလည်းအီတလီစီးရီဖလားနှစ်ကြိမ်ယူရိုပါဘောလုံးဖွဲ
မင်္ဂလာပါရှင်ကျွန်မဆုမြတ်ပါမှာအခုလိုမျိုးခရစ်မတ်နဲ့နှစ်သက်ကိုပွဲတော်ချင်းရောက်တိုင်းမှာ VOA မိသားစုကနေသောတာရှင်တို့အတွက်တခြင်းလက်ဆောင်ပေးနေကြပါဒီနေ့ညမှာတော့ကြပြပွဲမှုတည်ဆူထားတဲ့ခရစ်မတ်ညဆိုတဲ့တခြင်းကိုလက်ဆောင်ပါပါလိမ့်ရှငဆက်လက်ပြီးတော့တရင်အချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်လွှတ်တော်ကတင်ပြတဲ့ကြေညာအတည်ပြုထားတဲ့ဒေါ်လာ900ဘီလျံကျော်သုံးစွဲမဲ့ကိုဗစ်ထောက်ပံ့ရေးအစီအစဉ်နဲ့အစိုးရတနစ်စာအသုံးစိတ်ဒေါ်လာ 1.4 ထရီလျံကိုသမ္မတဒေါ်နယ်ထရမ်ကလက်မှတ်မထိုးနိုင်ဘူးဆိုပြီးတော့အင်္ဂါနေ့ကချင်းချောက်ပြောဆိုလိုက်ပါတယ်။အစိုးရထောက်ပံ့ကြေငွေဒေါ်လာ600ဆိုတာအထိတ်ပဲရှိတဲ့ပမာဏပါ။ဒါကိုဒေါ်လာ2000တမမဟုတ် 4000 လောက်ထိတိုးပွင့်နိုင်အောင်မူကြမ်းကိုပြင်ဆင်ဖို့လွှတ်တော်ကပြောထားပါတယ်။နောက်ပြီးမူကြမ်းထဲမှာပါတဲ့အလဟတမလိုအပ်တဲ့အသုံးစိတ်တွေကိုဖယ်ရှားပြီးတင့်တော်တဲ့မူကြမ်းတစ်ခုတင်ပြဖို့ပြောထားပါတယ်။တမမဟုတ်လည်းနောက်တက်လာမယ့်အစိုးရအဖွဲ့ကကိုဗစ်ထောက်ပံ့ရေးအစီအစဉ်တွေလောက်ရပါလိမ့်မယ်လို့သမ္မတထရမ်ကပြောဆိုသွားတာပါ။လူမှုကွန်ရက်တွေပေါ်မှာတွေ့ရတဲ့သမ္မတထရမ်ရဲ့ဗီဒီယိုထဲမှာပြောထားတဲ့အလဟတဖြစ်မဲ့အသုံးစိတ်တွေဆိုတာကတော့အမေရိကန်အစိုးရအတွက်နှစ်စင်ဘဏ္ဍာရေးဆွဲတဲ့နေရာမှာပုံမှန်ပါဝင်နေကြဖြစ်တဲ့အီဂျစ်နိုင်ငံအတွက်စီးရီအကူအညီပြလိုက်စိုက်ပျိုးရေးနဲ့တော်ရင်တရိစံစောင့်ရှောက်ရေးလိုရန်ပုံငွေကူညီထောက်ပံ့ရေးအသုံးစိတ်တွေကိုဆူလိုတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ်ကလူပုဂ္ဂိုလ်15ဦးကိုလူငင်ချန်နာခွင့်ပေးလိုက်ပါတယ်။ဒီထဲမှာ Republican အမတ်ဟောင်းတွေ2016သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးရေးတာဝန်ခံသူအပြင်2009ခုနှစ်ကဘက်ဒတ်မှာလူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမှာပါဝင်တဲ့အစိုးရ contract ဝန်ထမ်းတွေလည်းပါဝင်ပါတယ်။အခြားလူငါ့ကိုလည်းသမ္မတထရမ်ကပြစ်ဒဏ်တွေလျှော့ပေါ်ပေးခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတွေ့ရတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကအခြားမျိုးစိတ်တွေထက်ကူးစက်မှုပိုများတယ်လို့ကလင်းငယ်တွေကြားပိုးပြီးတော့လွယ်လွယ်ကူကူကူးစက်နိုင်တယ်လို့လည်းဗြိတိန်ပညာရှင်တွေကပြောပါတယ်။
Eddie Bisa, young virus star, Conasaya Kaino, Bobio, Mimia San Kusan and Elu, a teacher born in a session Lanya Saya virus and the Jambi Quega, Prudin Tika, Pinya Shinuka, Yavare, Eddie Virus, Music Tika, Kiki, the Madute, Prudin Nanga, Tamaki Dama, Kusa, Piana, Nidale, Chipale. ဒီကနေ့ညအတွက်ထိတ်တဲ့အပြင်လူရတော့ဆက်လာပါပဲရှင်ပြီးတော့အေကိုအပိနာစင်နဲ့အတွက်အထူးကျေးဇူးတင်ပါတယ်ဥဒါရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.